to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ15ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လှိုင်းဒိုမီတာ1925/32နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညရဲ့အစီအစဉ်မူကကျွန်မစုမော်ပါရှင်။
ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့တဲ့ရင်တွေမှာတော့အမေရိကန်တောင်ပိုင်းနယ်စပ်ကနိုင်ငံတော်လုံးညွန်ရင်းနဲ့လူသားချင်းစာနာမှုအခြေအနေတွေနဲ့ပတ်သက်ပြီးသမ္မတထရမ့်အကြာခင်နိုင်ပိုင်းတွင်အင်ဗီယူကနေပြောကြားမှာဖြစ်ပါတယ်။ရှင်းနေဦးခုနေပြစ်ခတ်ပြက်ခံရမှုတွေတနသမားကြည်လင်းနဲ့ပူးပေါင်းကြံစည်သူအောင်ဝင်းစော်တို့ဒီနေ့ပဲတရားဝင်ကတရားစီရင်ချက်တွေချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့တူညီပေးမှာပါ။
ဟုတ်ကဲ့ပါရှင်။တောက်ကြညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့တရားလွတ်တော်ရှင်နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတရားခဏ်ကြည်လင်းတဲ့အပေါင်းပါတရားခဏ်တွေကိုတော့တေတန်အပါဝင်ထောင်တန်းအသီးသီးစီရင်ချက်ချမှတ်လိုက်ပါတယ်။ဒီအပေါ်မှာကျဉ်းနှံ့မှုရှိတဲ့ဒီရှင်နေတွေဘက်ကအပြန့်အလှန်အယူခံဝင်သွားကြဖို့ရှိပါတယ်
။ဒါနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဥတွေနဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်မှာပါเนาะ။အဲ့တော့ဒီဟာနဲ့ပတ်သက်ပြီးရင်ကျွန်တော်တို့အထည်ရုံးအစင်းတွေကိုဥတွေနဲ့ညီဆက်ပြီးဆောင်ရွက်မယ်။
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုမှာလည်းဒီကနေ့ထပ်ပြီးတော့ဆွေးနွေးကြပါမယ်။ကော်မတီဝင်ဥယျာဉ်အချို့ကျသတ်မှတ်နိုင်ရေးမညှိနှိုင်းနိုင်သေးကြသေးပါဘူး။နောက်တနင်္လာရီတိုင်းဝန်ကြီးချုပ်တိုင်ကြားထားတာကိုသက်ဆိုင်ရာကစစ်ဆင်နေပြီလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဒီကနေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာဖို့စီစဉ်နေပါတယ်။ဒီလိုသတင်းလွှာတွေအပြင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်တောင်ပိုင်းနယ်စပ်ကနိုင်ငံတော်လုံးညွန်ရင်းနဲ့လူသားချင်းစာနာမှုအခြေအနေတွေကိုသမ္မတဒေါ်နယ်ထရန့်မကြာခင်နိုင်ပိုင်းအတွင်းအင်ဗီရိုကနေပြောကြားမှာဖြစ်တဲ့ကြောင်းအင်ဗီရိုကသတင်းထုတ်ပြန်ထားပါတယ်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတရားခံမဲ့ခုံကြဆေးကိုကွန်ဂရက်လွှတ်တော်ရဲ့အတည်ပြုချက်မလိုပဲရနိုင်အောင်သမ္မတကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေတာပါ။အစိုးရလုံခြုံရေးနောက်ကျင်ရန်နာမဲ့အခြေအနေတွေကိုရှောင်ရှားနိုင်မှုအစိုးရသုံးစည်းဥပဒေမူကြမ်းတစ်ရပ်ကိုတော့အထက်နဲ့အောက်လွှတ်တော်တွေမှာမနေ့တုန်းကပဲအတည်ပြုထားပါတယ်။ဥပဒေကိုတော့သမ္မတထရန့်လက်မှတ်ရေးထိုးအတည်ပြုရမှာဖြစ်ပြီးသမ္မတကလက်မှတ်ထိုးမှာဖြစ်တဲ့ကြောင်းလဲအင်ဗီရိုကအစိုးရမှပြောဆိုထားတာပါ။322ကီလိုမီတာရှည်လျားတဲ့နေဆက်တစ်လျှောက်တိုင်းကာဘိုသမ္မတကဒေါ်လာ 5.9 ဘီလီယံတောက်ခတ်ထားပေမဲ့လွှတ်တော်ကတည်ပြုလိုက်တဲ့ဥပဒေမူကြမ်းမှာတော့ကီလိုမီတာ90ရှည်လျားတဲ့နေဆက်မှာအတားဆီးယူတိစောက်ဖို့ 1.3 ဘီလီယံသာခွင့်ပြုထားပါတယ်။သမ္မတကအရေးပေါ်အခြေအနေချိန်ညာမယ်ဆိုရင်တော့တိုင်းစောက်ဖို့တခြားစိုးရဌာနတွေကအသုံးစရိတ်ကိုယူသုံးနိုင်တော့မှာပါ။ဒါပေမဲ့လည်းသမ္မတရဲ့အရေးပေါ်ချိန်ညာချက်ကိုအတိုက်ခံဒီမိုကရက်တစ်ဘက်ကဥပဒေကြောင်းအရစင်ခုံမှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်နှစ်နဲ့ချီပြီးတိုင်းကာရမယ့်အစီအစဉ်တွေလည်းကြန့်ကြာသွားနိုင်ပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေပြေလျော့စေဖို့တရုတ်နဲ့ဆွေးနွေးနေတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေတရုတ်သမ္မတရှီဂျင်းပင်နဲ့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်။အမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လိုက်သင်ဇာနဲ့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူချင်တို့တရုတ်သမ္မတနဲ့တွေ့ခဲ့ကြတာပါ။ဘေကျင်းမှာနှစ်ရက်ကြာဆွေးနွေးခဲ့တဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေအတွင်မှာအရေးကြီးတဲ့တိုးတက်မှုတွေရှိခဲ့တယ်လို့သမ္မတရှီကပြောပါရယ်။အမေရိကန်တာဝန်ရှိသူနှစ်ယောက်ဟာဒီနေ့မနေ့အစောပိုင်းကလည်းတရုတ်ဒုဝန်ကြီးချုပ်လီယူဟီနဲ့တွေ့ဆုံခဲ့ပါရယ်။ထိရောက်တဲ့ဆွေးနွေးပွဲဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူချင်ကတွေ့တဲ့လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါရယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးညှိနှိုင်းဆွေးနွေးမှုတွေကိုဝါရှင်တန်မြို့တော်မှာရှေ့သတင်းပတ်ထဲဆက်ပြီးဆွေးနွေးကြလိမ့်မယ်လို့တရုတ်အစိုးရသတင်းမီဒီယာကပြောပါရယ်။အမေရိကန်ကိုတင်သွင်းနေတဲ့ဒေါ်လာတန်း200လောက်တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန် 10% ရာခိုင်နှုန်းကနေ 25% ရာခိုင်နှုန်းတိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုရှောင်ရှားနိုင်ဖို့မလ1ရက်နေ့မတိုင်ခင်သဘောတူညီမှုရရှိအောင်လို့အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကုန်သွယ်ရေးဆိုင်ရာဆွေးနွေးနေကြတာဖြစ်ပါရယ်။
အိန္ဒိယပြည်ကရှမီးယားဒေသမှာလူငယ်တပ်ဖွဲ့နဲ့အများအပြားထိခိုက်ဒိဆုံးရတဲ့တိုက်ခိုက်မှုတွေအပြင်းထန်တုံ့ပြန်သွားမဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပြုပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုမှာပါကစ္စတန်နိုင်ငံတိုင်းရိုက်ပတ်သက်နေကြောင်းမငင်းနိုင်တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းနဲ့လုံးဝထိကျန်ဖြစ်အောင်ဝိုင်းပယ်ဖို့လည်းတိုက်တွန်းနေတာပါ။တိုက်ခိုက်မှုနောက်ကွယ်မှာပါဝင်သူတွေအနေနဲ့ကြီးကြီးမားမားပေးဆပ်မှာဖြစ်ကြောင်းလူငယ်အချက်မေးအရာရှိနဲ့တွေ့ဆုံပြီးဒီနေ့ပဲဝန်ကြီးချုပ်ကပြောဆိုလိုက်သလိုအကြံဖက်သမားတွေကိုလက်တုံ့ပြန်ရမှာလူငယ်အချက်မေး လူမျိုးတက်ဖွဲ့တွေကိုစစ်ချိန်လုခွင့်ပေးဖို့လဲခရီးပြုခဲ့ပါတယ်တက်ခမှုတွေနဲ့အိန္ဒိယကိုမတိမငြိမ်လုံနိုင်မယ်လို့အိန္ဒိယနိုင်ငံကယူဆထားခဲ့ရင်ဒီစစ်စစ်အောင်မြင်မှာမဟုတ်ကြောင်းနဲ့တက်ခမှုနောက်ကွယ်ကနိုင်ငံနဲ့ကျူးလွန်သူတွေအနေနဲ့သူတို့လောက်ရဲ့အတွက်ထေချာပေါက်အပြစ်ပေးခံရမှာဖြစ်တဲ့ကြောင်းလဲနယူးဒယ်လီမြို့မှာဝန်ကြီးချုပ်မော်ဒီကပြောဆိုလိုက်တာပါကက်ရှမီးယားဒေသမှာဆယ်စုနှစ်ပေါင်းများစွာအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့တက်ခမှုဟာသူတို့လက်ချက်ဖြစ်တဲ့ကြောင်းပါကစ္စတန်ချင်းဆိုင်အစ္စလမ်စစ်သွေးကြောအဖွဲ့ဂျက်ရှီမိုဟာမက်ကကြေညာထားပါတယ်ပြည်သူစစ်ရင်နှန်းတစ်ခုကိုပြစ်မှတ်ထားပြီးမနေ့ကအသေးခံဘုံခွဲတက်ခတ်ရမှာတော့တပ်ဖွဲ့ဝင်40ထက်မနည်းသေဆုံးခဲ့ရတာပ
ါဗင်နီဇွဲလာနိုင်ငံသားရဲ့ဝန်ကြီးဟော်ဟေးအာရီယာဇာနဲ့ဗင်နီဇွဲလာဆိုင်ရာအမေရိကန်အထူးတန်တမန်တို့နယူးယောက်မြို့မှာလျှို့ဝှက်တွေ့ဆုံခဲ့ကြပြီးတဲ့နောက်သမ္မတနီကိုလတ်စ်မဒူရိုကအထူးတန်တမန်အဲလီယက်အာဘရမ်စ်ကိုကာရာကတ်စ်မြို့တော်ကိုဖိတ်ခေါ်လိုက်ပါတယ်မဒူရိုနဲ့ဆွေးနွေးရမယ့်အချိန်လွန်သွားပြီလို့လက်တလုံးမှာပဲပြောကြားထားတဲ့အမေရိကန်အထူးတန်တမန်နဲ့တွေ့ဆုံဖို့လိုလားတယ်လို့နီကိုလတ်စ်မဒူရိုက AP သတင်းဌာနကိုပြောကြားခဲ့တာပါသူတို့နိုင်ငံရဲ့အရေးကိုအမေရိကန်ဝင်မရှုပ်ရင်ဗင်နီဇွဲလာဟာဆက်ပြီးတော့တိုးတက်နေမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ကုလသမဂ္ဂအနေနဲ့အဖွဲ့ဝင်နိုင်ငံတွေအရေးကိုဝင်မဆွတ်ဘူးဆိုတဲ့ပဋိညာဉ်ကိုအမေရိကန်ချိုးဖောက်နေတယ်လို့ယုံကြည်တဲ့တန်တမန်တွေနဲ့ညွန်ပေါင်းအဖွဲ့ဖွဲ့မယ်လို့နိုင်ငံသားရေးဝန်ကြီးအာရီယာဇာကလည်းကြာသာရေးနေ့ကပြောကြားခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံပေါင်း90လောက်ကအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်တရားဝင်အသိအမှတ်ပြုထားကြပေမဲ့ရုရှားတရုတ်အီရန်မြောက်ကိုရီးယားနဲ့ကျူဘာနိုင်ငံတွေကတော့မဒူရိုအစိုးရကိုဆက်ပြီးတော့ထောက်ခံနေပါတယ်တချိန်တည်းမှာပဲဒီဗင်နီဇွဲလားပြည်သူတွေကိုကူညီထောက်ပံ့ဖို့နဲ့နိုင်ငံတကာပညာရှင်တွေပါဝင်တဲ့ရန်ပုံငွေရှာဖြောပြပွဲတစ်ခုကိုလာမယ့်တောက်ကြနေလို့ဖို့စီစဉ်နေတယ်လို့ဗြိတိန်ဘီလီယံနာတထေးကြီးရစ်ချတ်ဘရစ်ဆန်ကကြေညာထားပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်ဒိုမီတာ19 kHz 1953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ The American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥပဒေချမ်းပြေးရှင်းနေဦးကိုနေရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာလုံခဲ့တဲ့နှစ်နှစ်ကျော်ကအနီးကပ်ပြစ်ကတ်တပ်ဖြတ်ခဲ့တဲ့ကြည်လင်းနဲ့ပူးပေါင်းကြံစီခဲ့သူဖြစ်အောင်ဝင်းစော်တို့ကိုအင်းစိန်မြောက်ပိုင်းခင်တရားဝန်ကဒီကနေ့ပဲတည်ရန်စီရင်ချက်တွေချမှတ်လိုက်ပါတယ်2019ခုနှစ်ဇန်နဝါရီလ29ရက်နေ့ကပြစ်ခတ်မှုတွင်တက္ကစီရင်မောင်းကိုနေဝင်းတည်ဆုံမှုတွေနဲ့ကြည်လင်းကိုထောင်နှံအနည်း20နဲ့လက်လက်ကင်ဆောင်မှုတွေထောင်နှံ3နဲ့အပြစ်ပေးခဲ့ပြီးပြစ်ဒဏ်တွေကိုသီးခြားစီချခံမှုလဲတရားဝန်ကဆုံးဖြတ်ခဲ့ပါတယ်တရားခံတစ်ယောက်ကိုတည်ရန်စီရင်ချက်ချခဲ့ပေမဲ့မြန်မာနိုင်ငံမှာတည်ရန်အပြစ်ပေးခံရသူတွေကိုကွပ်မြတ်တဲ့အလေထား1980ပြည့်လို့နေ့တကဆလို့ကျင့်သုံးလို့မရှိတော့ပါဘူးဒီနေ့တရားရုံးကစီရင်ချက်ချခဲ့ရမှာတော့တပ်ဖြတ်မှုမှာပူးပေါင်းကြံစုသူတွေဖြစ်နေတဲ့ဇေယျဖြိုးကိုထောင်နှံ9နဲ့အောင်ဝင်းထွန်းကိုထောင်နှံ3နဲ့စီအပြစ်ပေးခဲ့တာပါသူခုံရုံးဖွဲ့ပြီးတက်တေပေါင်း200လောက်ကိုနှစ်နှစ်ကျော်ကြားနာဆစ်ဆစ်ပြီးထွက်ပေါ်လာတဲ့တရားရုံးရဲ့စီရင်ချက်ပေါ်တရားလုံးနဲ့တရားခဏဘက်ကပြင်ဆင်ချက်တွေလျှောက်လဲဖို့စဉ်းစားသွားမှာဖြစ်တဲ့ကြောင်းလဲနှစ်ဖက်ရှင်းနေတွေက VOE ကိုပြောပါတယ်တက်ပြဖို့နောက်ွယ်ကအဓိကစီစဉ်သူဖြစ်ယုံကြည်ထားတဲ့အောင်ဝင်းခိုင်ကတော့လွမြောက်နေစေဖြစ်ပြီးအမြင့်ဆုံးတည်ရန်ပြပေးနိုင်တဲ့လူသတ်မှုပုံမှန်တွေပါဝင်ရာဇဝတ်ကြောင်းနဲ့တရားဆွဲထားပြီးဖောင်လန်းထုတ်ထားပါတယ်ရှင်နေဦးကိုနီယာ NLD ပါတီရဲ့ဥပဒေချမ်းပေတူဖြစ်နေတာမှာအငင်းပွားစရာကြီးကြုံနေရတဲ့2008ခုနှစ်မြန်မာနိုင်ငံဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုအာတုံခွန်ဆိုင်ကြိုးပမ်းခဲ့သူတူဖြစ်တာကြောင့်တပ်ဖြတ်မှုရဲ့နောက်ကွယ်မှာနိုင်ငံရေးအရေးချက်တွေပါဝင်နိုင်တယ်လို့လည်းယူဆထားကြပါတယ်
အခု2019ခုနှစ်အတွင်းမှာရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအတွက်ကုလသမဂ္ဂကအလှူရှင်နိုင်ငံတွေကိုရန်ပုံငွေဒေါ်လာတန်920တောင်းခံလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ရိုဟင်ဂျာ9သိန်းကျော်နဲ့သူတို့ကိုလက်ခံထားရတဲ့အတွက်အချက်အသေးချုပ်နေရတဲ့ဒေသခံ3သိန်းကျော်အတွက်လူသားချင်းစာနာတဲ့အထောက်ပံ့တွေပေးနိုင်မှုအတွက်ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းသူများအကူအညီပေးရေးအဖွဲ့ IOM တို့ပူးပေါင်းတောင်းဆိုလိုက်တာဖြစ်ပါတယ်။တောင်းခံထားတဲ့ဒေါ်လာတန်920တဲကထောက်ဝက်ကျော်ကမဖြစ်မနေလိုအပ်တဲ့အစားအစာတောက်သုံးရည်မိန်လာနဲ့နေစရာတို့အတွက်ဖြစ်တယ်လို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှဖော်ပြထားပါတယ်။အကူအညီအလွန်မင်းလိုအပ်နေသူတွေကိုဆက်ပြီးတော့ကူညီနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းကထောက်ပံ့ကြပါလို့ IOM ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗိုက်တိုရီနိုကတိုက်တွန်းထားပါတယ်။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီကလည်းလူသားချင်းစာနာကြအရေးပေါ်အခြေအနေတွေကိုဖြေရှင်းတဲ့တစ်ချိန်တည်းမှာပဲအခုလိုပြဿနာတွေဖြစ်စီတဲ့အရင်းခံအကြောင်းတွေကိုအမြန်ဆုံးကင်တွယ်ဖြေရှင်းဖို့အတွက်မြန်မာအစိုးရကိုထပ်မံတောင်းဆိုတယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းတိတ်ခါရှိစွာပြန်နိုင်ကြရေးအတွက်ဒေသရင်းသာမကကမ္ဘာနိုင်ငံတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုကူညီပံ့ပိုးကြဖို့လည်းသူကတိုက်တွန်းပါတယ်။ ရိုဟင်ဂျာအရေးပူပေါင်းဖြည့်ရှင်ဖို့အတွက်ကုလသမဂ္ဂက2018ခုနှစ်တုန်းကရန်ပုံငွေဒေါ်လာတန်950တောင်းခံခဲ့တာမှာ80ရာခိုင်နှုန်းလောက်ဖြစ်တဲ့ဒေါ်လာ655တန်းရရှိခဲ့ပါတယ်
။အမေရိကန်ကဥဆောင်တိုက်နေတဲ့အာဖဂန်စစ်ပွဲမှာဆွေးနွေးပွဲဖြစ်အထိမတ်ပြုလက်ခံတဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကိုတာလီဘန်သဘောနဲ့ကချီးကျူးပြောဆိုလိုက်ပြီးညဉ့်ညဲဆွေးနွေးပွဲမှာထောက်ကူဖြစ်နေကြောင်းလည်းပြောဆိုလိုက်ပါတယ်။သမ္မတထရမ့်ရဲ့နိုင်ငံတော်ချေပြမိန်ကောမှာအာဖဂန်နိုင်ငံရဲ့လက်တွေ့အခြေအနေတွေကိုလက်ခံသဘောပေါက်တာကိုပြသတဲ့အပြုသဘောဆောင်သဘောထားတွေကိုတွေ့ခဲ့ရတဲ့အကြောင်းလဲတာလီဘန်ရဲ့မနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါ။အရင်အမေရိကန်သမ္မတတွေဖြစ်တဲ့ George W. Bush, Barack Obama တို့လက်ထက်မှာတော့တာလီဘန်တွေကိုအကြမ်းဖက်ဝါဒီတွေဖြစ်ပြစ်တင်ရှုတ်ချလိုက်ရှိပေမဲ့သမ္မတထရမ့်ကတော့နိုင်ငံတော်ချေပြမိန်ကောမှာထိနေတင်ပြောဆိုထားတဲ့အကြောင်းလဲကြေညာချက်ကဖော်ပြထားပါတယ်
။ရုရှားနိုင်ငံမော်စကိုမြို့အခြေစိုက် Baring Vostok ကုလပုဂ္ဂလိကယင်းနှိမ့်နှံမှုလုပ်ငန်းတည်ဆောင်ထားတဲ့အမေရိကန်ယင်းနှိမ့်နှံသူမိုက်ကယ်ကယ်ဗေကိုအလွဲသုံးစားမှုဆွဆွဲချက်နဲ့ရုရှားကဖမ်းဆီးလိုက်ပါတယ်။ကယ်ဗေနဲ့အတူသူတို့လုပ်ငန်းမှာတခြားသူတွေကိုဒီကြတာရင်းတွေကဖမ်းဆီးလိုက်တယ်လို့မော်စကိုမြို့ခရရင်တရားရုံးတစ်ခုရဲ့ပြောခွင့်ရသူကပြောပါတယ်။1994ခုနှစ်မှာလုပ်ငန်းတည်ထောင်ခဲ့တဲ့မိုက်ကယ်ကယ်ဗေနဲ့လုပ်ဖော်ကိုင်ဘက်တွေဟာဒီရုရှားငွေ 1.5 ဘီလီယံရူဘယ်နဲ့ညီမျှတဲ့ဒေါ်လာ38တန်းခွဲကိုမတမာနဲ့နီးနဲ့ရဖို့ကြိုးစားခဲ့တယ်လို့ရုရှားအစိုးရရှိနေတွေကဆွဆွဲပါတယ်ရှင
်တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မို့လို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးထိတ်တန်းရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်တရားလွတ်တော်ရှေ့နေကြီးဦးကိုနီကိုမင်္ဂလာတော်လေးစိတ်မှာတနက်နဲ့အနီးကပ်ပစ်တက်ခဲ့တဲ့တရားခန်းကြည်လင်းနဲ့အပေါင်းပါအောင်ဝင်းစော်တို့ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ဖေဖော်ဝါရီလ15ရက်နေ့မှာတော့တည်တံပစ်ထန်ချမှတ်လိုက်ပါတယ်ဒီကနေ့ချမှတ်တဲ့စီရင်ချက်ထဲမှာတော့တရားခန်းဇေယျဖြိုးကိုပစ်ထန်5နှစ်ချမှတ်တာဟာဥပဒေအရလုံလောက်မှုမရှိသလိုမမြတ်တာဘူးလို့တုံ့တက်ပြီးတော့အထက်တရားရုံးအစဉ်စဉ်တင်ပြသွားမယ်လို့တရားလူအကျိုးဆောင်တွေကပြောပါတယ်ဒီသတင်းကိုတော့တရားခွင်ကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့မတ်မေခပြောပြပေးပါရှင
်ဒီကနေ့တရားရုံးကနေဥကိုနီကိုအနီးကပ်ပစ်ခတ်ခဲ့သူကြည်လင်းကိုတေတန်းအပြင်တက်စီရင်မောင်းကိုနေဝင်းကိုတတ်မှုအတွက်ထောင်ဒဏ်အနှစ်20နဲ့လက်နက်ကင်ဆောင်မှုအတွက်3နှစ်တို့ကိုကြာခံဖို့အမိန့်ချမှတ်ခဲ့ပါတယ်သူနဲ့အတူပါဝင်ခဲ့တဲ့တရားခန်အောင်ဝင်းစော်ကိုလည်းတေတန်းချမှတ်လိုက်ပါတယ်နောက်ထပ်တရားခံတအူးဖြစ်သူဇေယျဖြိုးကိုတော့ပုံမှန်201အရာထောင်ဒဏ်5နှစ်နဲ့ပူပေါင်းကြံစီသူအောင်ဝင်းထွန်းကိုတော့ထောင်ဒဏ်3နှစ်စသဖြင့်အတီးတီးပြစ်ဒဏ်ချမှတ်ခဲ့တာပါဒီလိုပြစ်ဒဏ်ချမှတ်ခဲ့တဲ့ပေါ်တရားခံဇေယျဖြိုးကတော့သူ့အနေနဲ့ဒီဆုံးဖြတ်ချက်အတွက်မကျေနပ်လို့အထက်ကိုတင်ပြသွားဖို့လုပ်သွားမယ်လို့တည်င်းတောက်တွေကိုပြောဆိုသွားပါတယ
်ဒီတော့မှဖြစ်တဲ့ကိစ္စနဲ့ကျွန်တော်ဆက်တယ်ဒီလိုမှကြီးရတယ်ရောက်ပါမယ်ဆက်ပါရိုးကြီးပ
ါဒါပေမဲ့ဇေယျဖြိုးအပေါ်ဒီကနေ့ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာဥပဒေအရလုံလောက်မှုမရှိတဲ့အတွက်အထက်တရားရုံးအစဉ်အဆက်ကိုတင်ပြသွားမယ်လို့တရားလို့ရှေ့နေတူဖြစ်တဲ့ဥခင်မောင်ထေကပြောပါတယ
်။ကိုဇေယျဖြိုးနဲ့ပတ်သက်ပြီးတော့ဆွေးကျင့်တင်ထားတဲ့ပုံမှန်ကနေပြီးတော့နော်၂ရက်တည်းပထမပိုင်းနဲ့နှစ်တည်းပထမပိုင်းနဲ့သူပြောင်းပြီးတော့အမိန့်ချပေးလိုက်တယ်။အဲ့ဒါနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရမှာ။အဲ့တော့ကိုတင်ဝင်းနဲ့ပတ်သက်တဲ့ကိစ္စရမှာကတရားရုံးက3နှစ်နှစ်နဲ့သူကအနှစ်20ချပြီးပြီ။ဟာ။ဒီဟာလဲဘာမှပြောစရာမရှိတဲ့ခါကြတော့အခုကျွန်တော်တို့ဇေယျဖြိုးနဲ့ပတ်သက်ပြီးတော့ဆွေးကျက်တင်ထားတဲ့ကိစ္စဟာကျွန်တော်တို့ဥက္ကဋ္ဌနေနဲ့ပတ်သက်တဲ့ရှင်းနေအပွင့်နဲ့ပဲတက်ဆိုင်တယ်။အဲ့တော့ရှောင်းနေလာနဲ့ကျွန်တော်တို့နဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ပြောခဲ့ပြီးပြီ။ဒါနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဥက္ကဋ္ဌနေနဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရမှာပါ။เนาะအဲ့တော့ဒီဟာနဲ့ပတ်သက်ပြီးရင်ကျွန်တော်တို့အထည်ရုံးအစင်းစင်ကိုဥက္ကဋ္ဌနေညီဆက်ပြီးဆောင်ရမယ်။ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့အမိန့်ကိုကျွန်တော်တို့ဘက်ကလည်းဒါလုံလောက်မှုရှိတယ်လို့ကျွန်တော်တို့လည်းမထင်ဘူး။မထင်တဲ့အတွက်ဥက္ကဋ္ဌနေညီဆောင်ရမယ်။အဲ့တော့ကျွန်တော်တို့ဥပဒေနဲ့ညီဆောင်ရဲ့တလို့ရှင်းနေကြုံယုံဘက်ကလည်းဒါဒီဟာနဲ့ပတ်သက်ပြီးတော့ပြမှုနဲ့ပြတဲ့ဒီ finding ကိုသူတို့လည်းမကျေနပ်ဘူးမကျေနပ်တဲ့အတွက်သူတို့လည်းအထက်ရုံးအစင်းစင်ကိုဝင်ပါလိမ့်မယ
်တရားခံတွေရှင်းနေဖြစ်တဲ့ကိုကျော်ကျော်ထိုက်ကတော့ဒီလိုအမိန့်ချမှတ်လိုက်တဲ့ပေါ်သူ့အမှုတွေတွေနဲ့တိုင်ပင်ပြီးအယူခံဝင်သင့်မဝင်သင့်ကိုလည်းဆက်လက်ဆုံးဖြတ်သွားမယ်လို့ဆိုပါတယ်
။ကျွန်တော်ဥရေရ9ရက်ပေးတာလေဒီလိုမျိုးလို့။ကျွန်တော်လူရရတော့ရပေါင်း60ပေးတာ။ကျွန်တော်ဒီပေါ်မှာကျွန်တော်တို့ဒါဆက်လုပ်အောင်လဲဒါတိုင်းရင်းရင်းဆက်လုပ်ရအောင်။ဒါမိမာကျွန်တော်တို့ကဒါကိုပြတ်အောင်လုပ်တာ။ဆုံးလို့လည်းကျွန်တော်တို့ပြည်လိုက်ချက်ပေးတယ်။ဒီမှာတင်လေးတာမယ်။ဒီမှာပါလို့ချက်ပေးရှိမယ်။သူတို့တုံးတက်ချက်ကပေးထောက်ထားတယ်။ဒီမှာ7ပါးချက်ကပေးထောက်ထားဒါအကျုံးပြင်ချတာ
။ကြည်လင်းတို့ကိုခုလိုပြစ်ဒဏ်တွေချမှတ်လိုက်ပေမဲ့ဥကိုနီလုတ်ကြံမှုမှာအဓိကနောက်ွယ်ကနေကြိုးကင်သူလို့တန်တရာရှိထားတဲ့အောင်ဝင်းခိုင်ကတော့အခုချိန်ထိဖမ်းဆီးရမိခြင်းမရှိသေးပါဘူးတရားလွှတ်တော်ရှင့်နေဥကိုနီဟာ ပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလကပြည်ပကနေပြန်လာချိန်ရန်ကုန်လေစိတ်လူမြင့်ကွင်းမှာတနက်နေ့အနီးကပ်လှုပ်ကြံတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဒီအမှုကိုအထူးခုံရုံးဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာမှာနှစ်ဖက်တင်သွင်းခဲ့တဲ့တပ်တွေအယောက်200နီးပါးကိုစစ်ဆေးခဲ့တာပါ။ယုံရင်တရားကြောအပြီးမှာတော့အခုလိုအမိန်ချမှတ်လိုက်တာဖြစ်ပါတယ်ဒီကနေ့အမိန်ချပြီးမှာတရားခံဇေယျဖြိုးပစ်တံနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတာကြောင့်နစ်နာသူတွေအတွက်တကယ်ပဲတရားမျှတမှုပေးနိုင်ခြင်းရှိမရှိနဲ့ပတ်သက်ပြီး VOA ကမေးမြန်းလာမှာတော့တရားလိုရှိနေတူဖြစ်တဲ့တရားလွတ်တော်ရှိနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်အခုလိုပြောဆိုသွားတာပါ
တရားဝင်သုံးသက်အပိုင်းကိုတော့သူသိမပြောကြဘူး။ဘာလို့ဒီခုထိမှပြောဖို့လည်းမသိတော့ဘူး။နောက်တခါကုလသုံးသက်ချက်တွေအားလုံးကလည်းပဲတစ်ခါကမသိစီချင်သေးဘူး။ဒါကြောင့်ဒီတရားသုံးသက်ချက်ပိုင်းပေါ်မှာဘာမှဝေဖန်မှုမပြုလို့ဘူးပြောကြတယ
်။အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတေတံပေးနိုင်တဲ့လှုပ်ကြံတက်ဖြတ်မှုပုံမှန်3-2တခမြင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖန်ဝရံလည်းထုတ်ထားပါဗျ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွတ်တော်ရှိနေဥကိုနီလှုပ်ကြံခံခဲ့ရတာဟာပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့မှာနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်ခြေကဥရိရေရကျွမ်းကျင်သူအဖြစ်ထင်ရှားတဲ့ရှင်းနေကြီးဥကိုနီတက်ပြတ်ခံရမှုအတွက်အပြည့်သက်စီရင်ချက်ချမှတ်လိုက်ပါပြီ။နှစ်နှစ်လောက်ကြာနာစစ်ဆေးခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဥကိုနီအတွက်တရားမျှတမှုစောင့်ခြင်းပေးနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတယ်ဆိုပြီးသမ္မတကိုယ်တိုင်ဝေဖန်ခဲ့ဘူးသလိုတရားစီရင်စနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးပဲလို့လည်းမကြာခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းပုံဘယ်လိုအခြေအနေရောက်နေပြီလဲဆိုတာကိုတင်ဆက်ပေးစီမှာတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုအတွက်ဒီကနေ့တောက်ကြနေမှာတော့ဒုတိယအခြေအစည်းအဝေးထပ်မံကျင်းပပါတယ်။ဒါပေမဲ့လည်းကော်မတီဝင်ဦးရေအချိုးကျသတ်မှတ်ရေးမှာမညှိနှိုင်းနိုင်တာကြောင့်အောင်မြင်မှုမရပဲနဲ့နောက်တစ်ချိန်အစည်းအဝေးထပ်ပြီးဆွေးနွေးဖို့ရက်ရွှေ့ဆိုင်ခဲ့ရပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းပုံဒီလ10ရက်နေ့ကပထမအကြိမ်ဆွေးနွေးရမှာကော်မတီကိုလူဦးရေ45ယောက်နဲ့ဖွဲ့စည်းပုံအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီက19ဦးတမ်ဘရော်သားလွှတ်တော်ကိုယ်စားလှယ်10ဦးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးရခိုင်အမျိုးသားပါတီနဲ့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပါတီက2ဦးစီလွတ်တော်အတွင်းမှာကိုယ်စားလှယ်တဦးကနေ9ဦးအထိရရှိတဲ့ပါတီတွေက10ဦးတတိပုဂ္ဂလကိုယ်စားလှယ်တဦးတို့နဲ့သတ်မှတ်ဖို့ရထားခဲ့တာဖြစ်ပါတယ်။တောက်ကြနေ့မှာပူပေါင်းကော်မတီဖွဲ့စည်းရေးထပ်မံဆွေးနွေးရမှာတော့တီတောင်စုလွတ်တော်နာယကကအချိုးကျဖွဲ့စည်းရတဲ့အခြေအနေကိုရှင်းလင်းခဲ့ပြီးဒီလိုအချိုးကျဖွဲ့စည်းတဲ့အပေါ်မှာတမ်ဘရော်သားလွတ်တော်ကိုယ်စားလှယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ရခိုင်အမျိုးသားပါတီကကန့်ကွက်ဆွေးနွေးခဲ့ပါတယ်အစည်းအဝေးကိုတက်ရောက်ခဲ့တဲ့ပေါတော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီ ANP ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးအောင်ကျော်စံကကန့်ကွက်ရတဲ့အခြေအနေကိုအခုလိုပြောပါတယ
်ကန့်ကွက်တယ်ဆိုတာကဒီ ratio ဟာသဘောမကျဘူးတယောက်သမားတွေကအများကြီးဆိုတဲ့အခါကျတယောက်နဲ့ဘာလို့လုပ်မလဲနေတိုင်းမကောင်းဖြစ်ရင်ခွင့်ယူရင်ဒါကြောင့်အရင်ကထားရှိတဲ့နယ်ဘယ်နှစ်ယောက်ရေလို့မပြောဘူးသို့တော့45ယောက် limited လုပ်ထားတာကိုညှင်းပလိုက်ပြီးချိုးချရင်တော့နှစ်ယောက်စီကောင်းအောင်စီရသွားမှာဒီကြောင့်ဆွေးနွေးဆုံးဖြတ်ဖို့ကိစ္စမှာသူမူပေးထားတာလေမင်းနဲ့ခွင့်မယ်ဆိုတော့မျိုးပေးထားတယ်။အဲမင်းများတဲ့လူကရာဇတန်းဆိုရင်ကျွန်တော်တို့နေတဲ့လူကတော့ဒီကြောင်ရှုံးပြီးသားပဲ။ဆိုတဲ့အခါကျတော့ဒီစနစ်မဖြစ်ဘူး။ကျွန်တော်ကတော့ consensus ပေါ့ consensus ဆိုတာက UN တို့ကတော့မှတခါတလေသုံးတယ်။တက်လာတဲ့အဖွဲ့တွေတကတဖွဲ့ဖွဲ့ကကန့်ကွက်ရင်သဘောမတူရင်ဒီဆုံးဖြတ်ချက်မချဘူး။အဲလိုဆိုရင်တော့ကျွန်တော်လက်ခံနိုင်တယ်လို့ငိုလူနေပဲမယ်။လူနဲ့မေးခွဲရမယ်ဆိုရင်တော့ကျွန်တော်တို့ရှုံးပြီးသားပဲဖြစ်တဲ့အတွက် ဒီ ratio ကိုပြင်မှာလို့ပြောတယ်သူတို့သဘောပေါက်သွားပုံရတယ
်တမောသာလွှတ်တော်ကိုယ်စားလှယ်ဘက်ကပူပေါင်းကော်မတီမှာကိုယ်စားလှယ်ရှစ်ဦးသာသတ်မှတ်ပေးတဲ့အပေါ်မှာအစည်းအဝေးတယောက်ခဲ့တဲ့ဗိုလ်ချုပ်တန်းဆိုးကအခုလိုပြောဆိုပါတယ
်ယခင်ပထမကြိမ်လွှတ်တော်လုံးဝလုပ်ခဲ့တယ်သုံးသက်ဒီကော်မတီတရားပူဦးတဲ့ဖွဲ့စည်းတော့ပြင်စီလုပ်ငန်းကော်မတီသုံးသက်တဲ့ဦးနဲ့ဖွဲ့စည်းအဲ့ဒီဖွဲ့စည်းတဲ့အချိန်မှာကျွန်တော်တမ်းတော်သားတွေအနေနဲ့ဟာလွှတ်တော်လေးကိုဝင်လာခွင့်ပြုဖို့ချေနှောင်းဥပဒေအရ25ရာခိုင်နှုန်းနဲ့ပါဝင်လာခြင်းဖြစ်ပါတယ်။ဒီခုဒီမှာဖွဲ့စည်းပေးထားတဲ့အနေအထားမှာကျွန်တော်ရှေ့ရောက်ဆိုတဲ့အခါမှာ45ရာမှာရှေ့ရောက်ဆိုတော့ကျွန်တော်18ရာခိုင်နှုန်းရှိပါတယ်။ဆိုတော့ရခင်ဟောကတရား5ဦးမှာကျွန်တော်တို့က20နဲ့5ဦးပါပါမှန်စုံကဒါမဲ့အပင်းသားတွေပါပါဖို့အတွဲဆိုပြီးတော့ကျွန်တော်တို့က25နဲ့ကျွန်တော်တို့လက်ခံပြီးခဲ့ရရှိပါတယ်32ခုမှလည်းကျွန်တော်တို့9ခုပါဆိုတော့ဖွဲ့စည်းပုံချင်းကပြင်မှာ25ရဲ့ပြန်လို့ပါဝင်တဲ့လက်ဖွဲ့ပြီးကျွန်တော်တို့19ရာခိုင်3ပဲပေးပြီးတော့10ခုပဲပေးနေဆိုတာမျှတရည်လားဥက္ကဋ္ဌက30ခုလိုအပ်တယ်လို့ထင်ပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဒေါက်တာမြန်ညာနာဆိုးကပူပေါင်းကော်မတီဖွဲ့စည်းတဲ့အချိုးအစားနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်ပူပေါင်းကော်မတီဆိုတာအရေးအတွက်ညီရတယ်အရေးအတွက်ညီရမှာဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူ့တော်ဘက်က22ဦးအမျိုးသားလွှတ်တော်ဘက်က22ဦးပြောရရင်တော့44ဦး44ဦးမှာခုန12ဦးကိုနှုတ်လိုက်ရတဲ့အခါမှာ32ဦးပဲကျန်တော့တယ်32ဦးကို ratio ပြန်ချရတာဒီမှာအတိအကျတွေ့တာတွေရှိပါတယ်ဟလာကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဤသူကိုစားပြုမှုကိုအများဆုံးရထားတာ385ဦးဒါပေမဲ့19ဦးပဲရတယ်ဒီတိုင်းချိုးချပြီးပြန်တွေ့ရတာပဲ385ဦးရတဲ့သူက19ဦးเนาะ166ဦးရတဲ့သူက10ဦး42ဦးပဲရတဲ့သူကတော့2ဦးပဲဖြစ်မှာပေါ့
ပြည်တော်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလက်ရှိပူပေါင်းကော်မတီဖွဲ့စည်းပြီးပြင်ဆင်ဖို့ဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီရလားလို့ထပ်မံတင်ပြခဲ့ပါတယ်ဒီလိုဆွေးနွေးတင်ပြလာတဲ့နောက်မှာပြည်တော်စုလွှတ်တော်နာယကဦးတီခွန်မြတ်ကဒီကနေ့တင်ပြချက်တွေကိုပြန်လည်သုံးသပ်ဆွေးနွေးမှာဖြစ်ကြောင်းပြောကြားပြီးအစည်းအဝေးကိုရပ်ဆိုင်းခဲ့ပါတယ်နောက်တစ်ချိန်အစည်းအဝေးကိုတော့ရတတိကျကျသတ်မှတ်တာရှိခဲ့ပါဘူး
ကိုမိုးစောပါရှင်ဆက်ပြီးတော့ဒီတနင်္လာရီတိုင်းဝန်ကြီးချုပ်ကိုဒေသခံတွေရဲ့တိုင်ကြချက်ဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်ချက်သတင်းကိုဆက်ချင်ပါတယ်တနင်္လာရီတိုင်းဝန်ကြီးချုပ်ကိုဒေသခံတွေကတိုင်ကြားထားတဲ့အပေါ်သက်ဆိုင်ရာဝန်ကြီးဌာနအသီးသီးကစစ်ဆေးနေပြီးတော့တွေးရှိချက်တွေကိုတော့ပြည်သူလူထုထံကိုတင်ပြသွားမယ်လို့နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီကနေ့ဒဝယ်မြို့ပြည်သူလူထုနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်ဒီလိုမျိုးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဂရုကဝတ်ခံပြီးပြောဆိုနေပေမဲ့လည်းသူ့ကိုတိုင်ကြားထားတာအချိန်ကာလတစ်ခုထိကြာမြင့်နေပြီဖြစ်ပြီးတော့ဆုံးတရားအရေးမယူသေးလို့ဘဝင်မကြဘူးလို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟိန်ပြောပြပေးပါရှင
်တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါ်လက်လက်မော်နဲ့ပတ်သက်ပြီးပြီးခဲ့တဲ့လတဲ့မှာတနင်္သာရီတိုင်းအတွင်းကဒေသခံတွေကတိုင်ကြားထားတာတွေရှိနေတာပါဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တအောင်ဆန်းစုကြည်ကထဝယ်ပြည်သူလူထုနဲ့တွေ့ဆုံချိန်မှာတိုင်ကြားထားတာတွေနဲ့ပတ်သက်ပြီးအခုလိုပြောလိုက်ပါတယ်
ဒီလိုဒီမှာလို့ဆိုတာဆက်စီရမယ်ဒီစားလို့သက်ဆိုင်ရာဌာနလို့တာဝန်ရလုံဆောင်တော့မှာဖြစ်ပါတယ်အဲတော့ကျမတို့အနေနဲ့တော့ဒီဌာနရဲ့တွေ့ရှိချက်တွေကိုတော့မှာဖွင့်ပြထားစရာလည်းရှိမှာမဟုတ်ပါဘူးအဲတော့ကျမပြောတဲ့အတိုင်းကျမတို့ဒီလူလူတွေရဲ့ကိုယ်တော်ကိုကိုယ်ကျေအောင်လုပ်ပါကျမတို့အစိုးရများ၊နိုင်ငံအစိုးရများကြီးတဲ့အစိုးရများတာဝန်ကြီးတွေမှုတွေနဲ့ကျမတို့ကိုအစိုးရတွေတော့တာဝန်ယူပါတယ်ဒါမှမ
ဟုတ်
တနင်္သာရီတိုင်းထဝယ်မြို့နယ်အတွင်းမှာလျှက်စစ်တားဖြန့်ဖြူးရေးလုပ်ငန်းတရဲချောင်းငါးလီလန်နဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္သာရီတိုင်းဒေသကြီးအစိုးရကွန်မြူနတီနဲ့ဆောင်ရွက်နေတဲ့ GGS ကုမ္ပဏီနဲ့ဆက်စပ်တာတွေဆွေမျိုးနီးစပ်တော်ဆက်သူကိုကိုယ်ရေးအရာကြီးအဖြစ်ခန့်ထားတယ်ဆိုတဲ့ကိစ္စဆရာတွေနဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုဝန်ကြီးချုပ်ဒေါက်တာလဲလဲမော်ရင်ဆိုင်နေရတာပါဒေသခံတွေကပြီးခဲ့တဲ့လတဲ့ကတိုက်တန်းစာတွေကိုဌာနဆိုင်ရာအသီးသီးကိုတိုင်ကြားထားတာပါတိုင်ကြားထားတာအချိန်ကာလတစ်ခုကြာမြင့်နေပြီဖြစ်ပြီးတိကျပြသားတဲ့အရေးယူတာမျိုးပြုလုပ်ပေးဖို့ထဝယ်ကျောင်းသားသမဂ္ဂဥက္ကဋ္ဌတော်လွင်အောင်ကတောင်းဆိုလိုက်ပါတယ်
အဲ့ဒါဒေါ်ဆန်းစီကျွန်တော်တို့စီလာသွားတယ်လက်ရှိနေတာကြတော့ဟုတ်တယ်သူမသိလဲရတဲ့ဒီလေတနေ့တိုင်းမှာဖြစ်ဖြစ်နေတာသူသိခဲ့ရတယ်တော့အဲ့အချိန်မှာကျွန်တော်အနေနဲ့တော့အများကြီးတော့မမျောနေထားဘူးဘာလို့ဆိုတော့ဒီကိစ္စကြီးကငိုကြတဲ့ကကျွန်တော်တို့စပြီးတော့တိုင်ကြတဲ့ကဒေါ်ဆန်းစီကြီးကိုရောက်ပြီးသားကိစ္စဖြစ်တယ်ဒါပေမဲ့အဲ့တော့မှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်စီကိုကျွန်တော်တို့ support ထားခြင်းတော့ကပို့ထားပြီးသားဖြစ်တယ်အဲ့အချိန်ဒီတော့မှကျွန်တော်တို့စစ်ဆေးရေးယူတာတွေက ကျွန်တော်တို့လူစားလဲပေးတာတွေမလုပ်ပေးသေးဘူးဆိုတော့သူလာသွားတယ်လာသွားပြီးတော့ကျွန်တော်တို့ပြောတယ်သူဆုံးမပါမယ်ဒီကိစ္စတွေသူတာဝန်ဆောင်ရမယ်ဆိုတာကကျွန်တော်တို့ကအဲ့လောက်နဲ့လည်းအဆင်မပြေဘူးကျွန်တော်တို့ကတိကျပြတ်သွားတဲ့တကယ်လဲဟိုအဖြစ်ရှိတဲ့ဒီဝန်ကြီးချုပ်ကိုအေးအေးယူဆောင်ရပေးတာပဲကျွန်တော်တို့ကလိုလာတယ
်ဒေါအောင်ဆန်းစုကြည်ဟာတင်းသာရီတိုင်းဒေသကို၃ရက်ကြာခီးစဉ်တောရောက်တာဖြစ်ပြီးအခုလိုရောက်ရှိတာဟာတင်းသာရီတိုင်းအစိုးရကိုဆုံးမဖို့ဖြစ်တယ်လို့လည်းမနေ့ကဘိတ်မြို့ကပြည်သူလူထုနဲ့တွေ့ဆုံချိန်မှာပြောခဲ့တာပါခီးစဉ်အတွင်းတောရောက်ခဲ့တဲ့ဘိတ်ကောတောင်းနဲ့ထဝဲခီးစဉ်တခြားဒေသခံပြည်သူလူထုကတင်းသာရီတိုင်းဝန်ကြီးချုပ်နဲ့တိုင်းအနယ်ဒီဥက္ကဋ္ဌတို့ကိုအရေးယူပေးဖို့စိုက်မုတ်တွေကိန်းဆောင်ပြီးဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ကိုကောင်းဆက်ဟေးမရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုဆိုင်ရာသတင်းလွှာထုတ်ကိုတင်ဆက်ပေးကြပါရစေ။မက္ကဆီကိုနိုင်ငံနဲ့အမေရိကန်နယ်စပ်မှာတရိုင်းကာမဲ့ကုန်ကျစရိတ်ကိုကွန်ကရစ်လွှတ်တော်ရဲ့အတည်ပြုချက်မလိုဘဲနဲ့ရနိုင်အောင်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ရဲ့ရေးပေါ်အခြေအနေကြီးညာဖို့စီစဉ်နေပါရစေ။အစိုးရလုပ်ငန်းတွေနောက်တစ်ကြိမ်ရပ်နားရမယ့်အခြေအနေတွေကိုရှောင်ရှားနိုင်မှုအစိုးရအသုံးစရိတ်ဥပဒေမူကြမ်းတရက်ကိုတော့အထက်နဲ့အောက်လွှတ်တော်တွေမှမနှိကပဲအတည်ပြုခဲ့ပါရစေ။ဒီလိုမျိုးအတည်ပြုနိုင်အောင်လို့ပါတီနှစ်ရက်စလုံးကအမတ်တွေအကြီးအကျယ်ညှိနှိုင်းခဲ့ရတဲ့အကြောင်းနဲ့အရေးပေါ်အခြေအနေကြီးညာမယ်ဆိုတဲ့သမ္မတရဲ့ပြောဆိုချက်နဲ့ပတ်သက်လို့အငင်းပွားမှုတွေရှိနေတဲ့အကြောင်းဇလတိကဟုတ်သတင်းပေးပို့ထားတာကိုသိန်းထိုင်ဦးပြောပြပေးပါရှင်
။နေကြာလုံကျော်ရေး30စိစက်ညီနိုင်တဲ့အထက်မှာသမ္မတထရန့်တောင်းဆိုတဲ့ကီလိုမီတာ350ရှိတဲ့တတိုင်းအသစ်ကာဘုတ်ကုန်ကျစရိတ်ဒေါ်လာ 5.8 ဘီလီယံမပါဝင်ပါဘူး။ကီလိုမီတာ 1100 လောက်ရှိတဲ့နေကြာမှာကာဗီသားတချို့နေရာအပြင်နောက်ထပ်ကီလိုမီတာ60စတီးနဲ့ကာရန်တွေတီဆောက်ဖို့တော့ပါရှိပါတယ်။သမ္မတထရန့်ကအခုလိုပြောပါတယ
်။ I'm not happy about it. It's not doing the trick.
ကျွန်တော်ဒါကိုသဘောမကျပါဘူးဒါကလင်ညာနဲ့ပြရမယ်ကိစ္စမဟုတ်ပါဘူးခင်ဗျားတို့ဘက်ကလိုက်လျောသလောက်အခြေအနေကောင်းနေဖြစ်လာမယ်ဆိုတာကျွန်တော်ထပ်ပြောချင်ပါတယ်လာပါကြီးမာပြီးခိုင်ခန့်တဲ့ဒတိုင်းကြီးစောက်ပြီးရင်ရာဇဝတ်သားတွေလူကုန်ကူးသူတွေငွေရစေးရောင်းသူတွေခင်ဗျားတို့နိုင်ငံထဲကိုဝင်လာနိုင်တော့မှာမဟုတ်ပါဘူးဒါကရှင်းပါတယ
်အထက်လွှတ်တော်လူများစုကောင်းဆောင်မစ်မက်ကော်နေကတော
့ I think he's got a pretty good deal here you know the speaker said there wouldn't be a
come on pay you name mu ko ya lai da ba hello to outa nancy plusi ga dai twa dollar ma pay bu lo pyo da da ba aku dai mo bi ma le da si ka yan lo ko ya lai de lo so wa ba le me aku chin ne ga tuma lo chin ne ni tha twa do kaung ma le tu u re chan ko lamma thon me a pi that pi le twa le me lo le myo le ma le
a the lo do lu ne su kaung song democrat lo do ma chak shima ga ro ta ba da ko ku lo we ba ma
le president should not make the same mistake he made a couple of months ago
ဒီကနေ့လာပိုင်းကမှာခဲ့တဲ့အမားမျိုးသမ္မတ Trump ထမမားဖို့လိုပါတယ်ပါတီများစလုံးသဘောတူထားတာကိုသူလက်မမထိုးဘူးဆိုပြီးညင်းခဲ့လို့အစိုးရလုပ်ငန်းတွေရပ်ဆိုင်ခဲ့ရတာပါ
သမ္မတ Trump ကလည်းအစိုးရလုပ်ငန်းတွေနောက်ထပ်ရပ်ဆိုင်တာမျိုးမဖြစ်စေချင်ဘူးလို့အင်ကာနီကလေးကရည်ညွှန်းပြောဆိုနေခဲ့တာပ
ါ I don't think you're going to see a shutdown I wouldn't want to go to now
အစိုးရလုပ်ငန်းတွေချက်ရဆိုင်သွားတာတော့တွေ့ရမှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ကျွန်တော်ဒီလိုမျိုးမဖြစ်စေချင်ပါဘူးဖြစ်ခဲ့ရင်လည်းဒါဒီမိုကရက်တွေရဲ့အပြစ်ကြောင့်ပ
ါဒါပေမဲ့လည်းဒတိုင်းကာရေးကိစ္စကောင်တေပေါ်လာအောင်နီလန်ပေါင်းစုံနဲ့သူစဉ်းစားနေတယ်လို့သမ္မတထရန့်ကပြောပါတယ်အဲ့ဒီအထက်မှာနိုင်ငံတော်ရေးပေါ်အခြေအနေကြီးညာတာလည်းပါဝင်ပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်ဂျော်မန်ရှင်ကတော့သမ္မတအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အရရေးပေါ်အခြေအနေသုံးဖို့ထားတဲ့ငွေကြေးတွေကိုတနေရာတနေရာခွဲဝေသုံးစွဲခွင့်ရှိတဲ့အကြောင်းပြောပါတယ်
I would hope you would take it away from the necessary areas of the
gap. ဒီပေါ်ကြီးကျယ်လွတ်တဲ့နေရာတွေ၊ရေလွှမ်းတဲ့မီးလောင်တဲ့နေရာတွေကအသုံးစရိတ်တွေကိုတော့တခြားနေရာကိုပို့ပစ်တာမျိုးမလုပ်တော့ဘူးလို့ကျွန်တော်မျှော်လင့်ပါတယ်။ဒါပေမဲ့တခြားနေရာတွေမှာတော့သူပြောင်းရွှေ့ဝေကျန်းသုံးနိုင်တဲ့အသုံးစရိတ်တွေရှိပါတယ်။ဒါကိုတည်တည်ချာချာကြည့်မယ်လို့မျှော်လင့်ပါတယ်
။ရေပေါ်အခြေအနေကြီးညာမယ်ဆိုရင်တခြားအစိုးရဌာနတွေကသုံးစရိတ်တွေကိုတတိုင်းစောက်ဖို့အတွက်သမ္မတအနေနဲ့ယူသုံးနိုင်ပါလိမ့်မယ်။ဒါပေမဲ့လည်းဒီမိုကရက်တစ်ဘက်ကဒီကိစ္စမှာဥပဒေကြောင်းအရစိန်ခေါ်မှုတွေရင်ဆိုင်ရနိုင်တဲ့အတွက်တတိုင်းကာရေးအစည်းအဝေးဟာနှစ်နဲ့ချီပြီးကြံ့ကြာနိုင်ပါတယ်။အောက်လွှတ်တော်လူများစုဒီမိုကရက်ကောင်ဆောင်နန်စီပလိုစီကတော့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာတာဟာဥပဒေနဲ့မညီတဲ့သမ္မတရဲ့အာဏာကိုလွဲသုံးစားကျင့်သုံးတဲ့လုပ်ရပ်ဆိုပြီးဝေဖန်ပြောဆိုထားကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်လက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဖေဖော်ဝါရီလ15ရက်တောက်ကြနေညရဲ့ဒုတိယပိုင်းညဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းညဝက်မှာတော့အမျိုးသမီးခန္ဓာသုဒ္ဓဆောင်လေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
အင်္ဂါတို့သွားမယ်အကတရင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အစာအိမ်လမ်းကြောင်းဥနံရံတရှူးတွေပြတ်
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအယူအဆအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်စင်ကာပူနိုင်ငံမှာအိမ်အကူတွေအဖြစ်နဲ့တွားရောက်အလုပ်လုပ်ကြနေတဲ့တောင်းနဲ့ချီတဲ့မြန်မာအမျိုးသမီးငယ်တွေအဓိကရင်ဆိုင်ကြရတဲ့ပြဿနာတွေကတော့ဘာသာစကားမကျွမ်းကျင်မှုနောက်အိမ်ရှင်တွေရဲ့နှိပ်စက်ညှဉ်းပန်းမှုနဲ့အလုံးနဲ့ပတ်သက်တဲ့စာချုပ်ပါခန်းစားခွင့်တွေကိုနားမလည်တဲ့အချက်တွေပဲဖြစ်ပါတယ်။မြန်မာနိုင်ငံကလူပွဲစားတွေရဲ့ခေါင်းပုံဖြတ်မှုကိုလည်းခံကြရတဲ့ဒီအမျိုးသမီးငယ်တွေရဲ့အခွင့်အရေးတွေကိုဘယ်လိုမျိုးအကောင်းဆုံးအကာအကွယ်ပေးသင့်ပါသလဲဆိုတာကိုတော့ home လို့အတူောက်ခေါ်တဲ့ပြောင်းရွှေ့အခြေချနေထိုင်သူများစီးပွားရေးဆရာလူခွေအကျိုးတော်ဆောင်အဖွဲ့အပြင် Helping Hands for Migrant Workers အဖွဲ့မှစေတနာဝန်ထမ်းအဖြစ်ဆောင်ရွက်ပေးနေတဲ့ဦးတမဝင်းကိုဒေါ်လာလာတန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ပြထားတာနားဆင်ပါရှင်
'Cause it only serves to make me more determined to achieve my final goal.
Where's our solution?ဝေစားရီရတဲ့မပြည်ပြီးတဲ့မြန်မာမိန်းကလေးတွေပေါ့နော်ကြီးလက်တော့ရတွေမှာတွားခေါ်ပြီးရခါကြတော့ passport တွေအဲ့ဖြည့်ပြီးတော့လုပ်ပြီးတော့ပို့တဲ့ခါမှာဒီပွဲစားရီရတနည်းအားဖြင့်တော့မသိနားမလဲတဲ့ကြီးလက်တော့ရွာကဒီမိသားစုတွေပေါ့နော်ဒီမိန်းကလေးတွေပါဝင်ပေါ့နော်သူတို့ကခေါင်းပုံဖြတ်တာပေါ့ဆိုတဲ့ခါကြတော့ပွဲစားရီရဒီနေရာမှာသူတို့ဘလို့အမြတ်ထုတ်လဲရှင
်ပွဲစားဘလို့အမြတ်ထုတ်စဲဆိုတော့သူတို့ကတော့ရွာလေးခေါ်လာတယ်ခေါ်လာပြီးတော့သူတို့ကအမှလေးမလေးတယောက်ကိုခေါ်လာပြီးတော့ရန်ကုန်ရောက်လာပြီရန်ကုန်ဆိုသူပွဲစားရလဲဆိုတော့ရန်ကုန်မှာသူ့မှာ training ဆိုပြီးတော့လုပ်ထားတဲ့နေရာရှိတယ်ကျောက်ကျွန်တော်သူကမလုပ်သေးဘူးအနည်းဆုံးတစ်လောက်တော့ရန်ကုန်မှာသူထားထားပြီးတယ်ဘာလို့လဲဆိုရင် password လောက်ရမယ်ဘာလောက်ရမယ်ပြီးရခါကျရင်နည်းနည်းပါဆိုသင်ပေးတယ်ဆိုတော့ပြောတယ
်ဟုတ်ကဲ့
ဆိုတော့အဲ့ပွဲစားဘာပြောလို့ရန်ကုန်မှာရှိတဲ့ပွဲစားကြီးပေါ့ပွဲစားရပြီးတော့လက်ခွဲပွဲစားကြီးရောက်တယ်လက်ခွဲပွဲစားကတော်ရီရလိုက်ရှာတယ်ပေါ့ဟု
တ်ကဲ့
လက်ခွဲပွဲစားကိုဆိုတာဥမာတယောက်ကိုတသိန်းပေးရင်ပေးမယ
်ဟုတ်ကဲ
့ဒါကျွန်တော်မသိဘူးပြီးတဲ့ခါကျတော့ရန်ကုန်ခေါ်လာတယ်ရန်ကုန်ခေါ်တော့ရန်ကုန်ကလုပ်တဲ့သူကသူကကျတော့ဒီဘက်စာလုံးကိုနဲ့သူကဆက်သွယ်ရှိတယ
်ဟုတ်ကဲ
့စင်ကာပူနဲ့ဆက်သွယ်ရှိတယ်ဆက်သွယ်ရှိတဲ့စင်ကာပူတရားအေဂျင့်နဲ့ပေါ့လေ
ဟုတ်ကဲ
့ဆက်သွယ်ရှိတဲ့ခါကျတော့အဲ့တော့အဲ့ရလေးပြောသွားလိုက်ပြောဘယ်လိုယူလဲဆိုလို့ရှိရင်သူခေါ်လာတဲ့ကခိမလေးကပတ်စံတပြားမဟုတ်ကုန်မနဲ့ရန်ကုန်ရောက်လာတယ်ဘယ်ရောက်မှတရလောက်ထားလိုက်တယ်ဘတ်စုပါလုပ်ပေးလိုက
်ဟုတ်ကဲ့
လုပ်ပေးလိုက်ပြီးတဲ့ခါကျတော့စင်ကာပူလွှတ်မယ်ဆိုလို့ရှိရင်စင်ကာပွဲစားနဲ့ပြီးတော့ဘယ်လိုလဲဆိုရင်အနည်းဆုံးအရင်တော့ဆို4လအခုဆိုအခုဆို6လစာ6လစာဒါနင်တို့မရဘူး6လကျော်မှရမယ်ဆိုပြီးတော့
6လစာဆိုတတိယဖြစ်တော့6လစာပွဲကပေးရတာတဘောပေါ့
6လကပွဲစားပေးရ6လကပွဲစားပေးတဲ့အခါမှာစင်ကာပူဘက်ကသူကအနည်းဆုံးသူကကျွန်တော်သိတာသူရဲ့ right ကသူကအနည်းဆုံး2လတောင်းတယ
်ဟုတ်ကဲ
့2လစာဆိုတော့ကျန်တဲ့4လစာကအခုကသူကုန်ရစိတ်ပေါ့အဲ့ဒီမြန်စိပိုင်းကဘုန်းကြီးကျမတို့ဘုရားခါကဒီမြန်စိကမှာဆိုလို့ရှိရင်အင်ရှားခါဒေဥ္စာကိုသူကယူလဲတော့မသိဘူ
းဒ
ေဥ္စာကိုကျန်တဲ့၄လောက်ဟုတ်တယ်ဘုံမပြပွဲစားရတာပေါ့
ဟုတ်ကဲ့
အဲ့ဒါသူ့ရဲ့အမြတ်ပေါ့အ
ဲ့တော့ဟိုဘက်ပွဲစားလဲယူဒီဘက်ပွဲစားလဲယူဆိုရက်ကကြောဒီအလုပ်လုပ်တဲ့ခရီးမလေးတဲ့သူတို့လက်ထမဘလောက်ကြာမလဲရှင
်ဟုတ်ကဲ့ဘာလို့လဲဆိုတော့6လလုပ်ပြီးလို့ရှိရင်တော့ကျန်တဲ့ဟိုက6လကျော်လို့ရှိရင်ပေါ့6လကျော်9လ8လဆိုရှင်တက်လောက်သူကအဲ့လိုလို့ ငါ50ရရဲသူငါရမယ်ဆိုလို့အဲ့ဒါအတင်း50ရတာပေါ့ဒီတော့အိမ်မှာသူ့ဇွန်းရတာဟုတ်ဒါမှမဟုတ်သူတို့ခေါ်လို့ရှိရင်တလ5သိန်းရမယ်6သိန်းရမယ်5သိန်းဝဲရမယ်ဆိုတော့လို့အဲ့လိုခေါ်တာပေါ့ဒီနေရာလေးပြောပါမှာပြရကွဲစားတွေရ
ဟုတ်ကဲ
့အဲ့ဒီကွဲစားတွေကိုအရေးယူဖို့ကြတဲ့အခါကျတော့လေဘယ်လိုအရေးယူရမလဲဆိုတော့ဘာတော့ဒူကုန်ကူးနဲ့ယူမလား
ဟုတ်ကဲ့
ဒူကုန်ပါဆိုကျွန်တော်ပို့မှာတူလေးပြောပြအောင်မယ်ဟုတ
်ကဲ့ဟို
တော့လောကဆုံးသွားတဲ့ကလေးမလေးတယောက်ဟိုလောကကနမပေါ်နေဆုံးရတဲ့ဒီဆိုးဆန္ဒထောင်းဟာသူဆိုတိုက်ပေါ်တွေ့ကြပြီးဆုံးသွားတယ
်ဟုတ်ကဲ့
ဆိုတော့ဒီမှာတချို့လိုက်တယ်အဲ့ဒါဆိုပြီးတဲ့ခါကျတော့အဲ့အဲသူဆိုမှသိတဲ့ခါကျတော့စင်းစင်းအကြောင်းကြားလိုက်တဲ့ခါကျတော့ဖျောက်သွားလဲဆိုလို့ရှိရင်သူ့ပွဲစားရှိရောက်သွားတယ
်ဟုတ်ကဲ့
သူ့ပွဲစားကသူ့မိကိုကြောင်းကြားတယ်ပေါ့ကြောင်းကြားသူ့ပွဲစားခေါ်ရင်းရောက်လာတယ်ပဲကျွန်တော်စင်ကိုရောက်လာတယ်ရောက်လာပြီးတော့အဲ့ဒီဥစ္စာကိုတချို့တဲ့ကိစ္စကိုငါလုတ်လိုက်တယ်ပေါ့လုတ်ရတာပြာယူပြီးတော့ရန်ကုန်ကိုပြန်တယ်အဲ့ဒါကိုသိတဲ့ခါကျတော့ဒီရလေးပြီးတော့အဲ့ဒါရန်ကုန်ကိုလှမ်းကြောင်းကြားတယ်ဒီဒုက္ခကူးကိုကျွန်တော်အဲ့ဒုက္ခကသူ့အောင်မသွားဆောင်နေဒီကျန်ဖွဲ့တွေရောတောင်းပြီးတော့သူတို့ခေါ်ဆစ်တယ
်ဟုတ်ကဲ့
အဲ့တော့ဖြစ်တဲ့အခါဘာဖြစ်လဲဆိုလို့ရှိရင်သူကလူကုန်ကူးနဲ့အရေးယူကြရတဲ့အခါကျပဲအရေးယူလို့ရတယ်လေလူကုန်ကူးနဲ့အရေးယူရတယ်လူကုန်ကူးရဲ့ဥပဒေဆိုတဲ့ဥစ္စာကဒီ force တွေပါရဲ့ law တွေဘယ်လိုသွားအရေးယူရမှာမသိဘူးအဲ့တော့ကိုဘက်ကပြောတာကတော့ဒီဥစ္စာအားတဲ့ agency x ဆိုလာပါလားမသိပါဘူးအဲ့ဒါကလည်းကိုရင်းကတိုင်မရမယ်တဲ့ကာယကံရှင်ရဲ့ကိုရပါဗောလေ
ဟုတ်ကဲ
့အမေဖေးဆွေမျိုးอ่ะဗောတိုင်ရမှာတိုင်မရမယ်တဲ့ကာယကံရှင်อ่ะတိုင်မရမှာအဲ့ကြတော့အမသူကပွဲစားရလဲဗမာရဲ့တိတဲ့အတိုင်းပဲသမီးကလည်းဆုံးသွားပြီဆိုတဲ့အခါကျတော့ဘာဖြစ်လဲဆိုလို့ရှင်ပွဲစားကသူ့ကိုပြဿနာပေးတယ
်ဟုတ်ကဲ့
တော့သိန်း40ပေးရဲ့ကျွန်တော်ညာဟိုလမ်းမှာတော့မသိဘူ
းဟုတ်ကဲ့
နော်သိန်း40ပေးပြီးတော့ဒီမာချီကသူပြောထားပါနင်းကိုကြော်စည်းပေးမယ်ဘာညာဘာညာပေးပြောထားပါရောင်ရောင်းတဲ့အခါကျတော့ဆုံးလဲဆုံးသွားပြီဆိုတော့အခုပြိစိတ်တဲ့အခါကျတော့ဆုံးလဲဆုံးသွားပြီအဲ့ငါသမီးလည်းပြန်ရအောင်ဟိုတော့
ဖ
ိဒီပတ်ဆိုင်လေးယူပြီးတော့ပဲနေလိုက်မယ်ဆိုပြီးတော့
သ
ူတရားမဆွဲတဲ့ခါကျတော့အဲ့ဒီွဲစားကိုကျွန်တော်အရေးယူလို့မရ
ဘူး။မရဘူးဟုတ်တယ်ပေါ့ဟုတ်ကဲ
့။အဲ့လိုမျိုးရှိတယ်လေ
။ဟုတ်ကဲ့။ဒီနေရာမှာကျွန်မမေးချင်တာတစ်ခုပေါ့နော်ဖိလစ်ပိန်းဆိုလို့ရှိရင်သူတန်ယုံရှိတယ်။အင်ဒိုနီးရှားဆိုလည်းအတူတူပဲပေါ့နော်။တက်ဆိုင်ကဒီရုပ်သမားရေးရာတွေရှိမှာပေါ့။ဒီစင်ကာပူမှာမြန်မာအမျိုးသမီးတွေအင်ကူဖြစ်လို့ညာ4000ဆိုတာနည်းတဲ့အရေးအတွက်မဟုတ်ဘူးလေ။အဲ့တော့မြန်မာတန်ယုံအနေနဲ့ရောဒီအမျိုးသမီး4000အတွက်ကိုဘယ်လိုအကာအကွယ်ပေးလဲဘယ်လိုအရေးယူဆောင်ရွက်သလဲ
ဟုတ်ကဲ့ဟု
တ်ဒီချင်
ကျွန်တော်တို့ဒီစင်ကာပူတန်ယုံမှာကျွန်တော်တို့ဒီကိစ္စကိုကင်မိုးတော့ကောင်ဆလာတယောက်ရှိရပေါ့လေ
ဟုတ်ကဲ
့ First Secretary ကြောက်ကားနေပြီးတော့ဒီကိစ္စကိုကျွန်တော်တို့စုံစမ်းပေးတယ်ဒါပေမဲ့ဟိုတင်းတော့မရှိဘူးအလုပ်သမားရာရှိတန်ရာရှိတော့မရှိဘ
ူးပေ
ါ့လေဒီပါအတက်ရှိတော့မရှိဘူးနောက်တစ်ခါကျတော့ပါရှိလဲဆိုလို့ရှိရင်ကျွန်တော်တို့အဖွဲ့တွေကပဲမင်းတို့ခါရလွန်ခဲ့တဲ့3နှစ်လောက်ကနည်းနည်းခွဲ3နှစ်လောက်ရှိကျွန်တော်တို့တန်ရုံနဲ့ဆွေးနွေးတဲ့ခါကျတော့ကျွန်တော်တို့ရပြီးတော့မပြောထားလဲဆိုလို့ရှိရင်ဟော့တ်လိုင်းပေါ့လေတယ်လီဖုန်းတစ်ခုပေးရပါဆိုတော့အဲဒီ 24 hour ဟော့တ်လိုင်းတစ်ခုဖုန်းနံပါတ်နဲ့ပေးထားတယ
်ဟုတ
်အခက်အခဲဖြစ်လို့ရှိရင်တန်ရုံကိုအဲဒီအိမ်ကူတွေပေါ့အခက်အခဲဖြစ်တယ်ဆိုလို့ရှိရင်အဲဒီဟော့တ်လိုင်းကိုကျွန်တော်အချိန်မျိုးဆက်လို့ရတယ
်ဟုတ်
ไอ้ Fast Secretary ไอ้แบบที่อิสระโหไอ้ส่งงานไปนี่แหละไอ้ Departure ที่ก็တော့ไม่ရှိဘူးပေါ့โ
อเค
ถ้าနိုင်ရောကောင်းတော့သို့တော့ခုနကပြောရတယ်ကျွန်တော်ရှိမှာလဲဒီဘက်ကကျွန်တော်တို့ရေးကြီးနေတဲ့ဒူရီယာတို့မလေးရှားတို့ပါအခုဖြစ်နေတဲ့ခါကျတော့ကျွန်တော်ထင်တာတော့ budget ရဟိုဘက်တွေဦးစားပေးနေပုံရပါ
ဘူးဘယ်သူပဲဖြစ်ဖြစ်ပေါ့เนาะဒီအိမ်ကူအမျိုးသမီးလေးတွေပဲဖြစ်ပါအရေးပေါ်ဆိုလို့ရှိရင်သူတို့အရေးပေါ်ခေါ်နိုင်တဲ့နံပါတ်ရှိတာပေါ့
ဟုတ်ကဲ့တန်ရုံးကိုအရေးပေါ် 24 hour ဆိုတော့လေ
ခေါ်နိ
ုင်တဲ့နံပါတ်ပေးထားရတယ်ရှိတယ်ပေါ့လေအဲ့တော့ဒီလိုရောက်လာတဲ့ကလေးတွေကလည်းခုနကပြောလို့ဒီဘက်ကသူ့အခက်ခဲကပါလဲဆိုလို့ရှင်တချို့အင်ရှင်တွေကတယ်လီဖုန်းကိုသူကသိမ့်လိုက်တယ
်ဟုတ်ကဲ
့အဲ့အဲ့တိုင်းကကျွန်တော်တို့ပြဿနာနည်းနည်းတော့ရှိတာပေါ့လေပြီးတော့ကျွန်တော်တို့ရဲ့ဒီအဖွဲ့အစည်းတွေရဲ့ဖုန်းနံပါတ်တွေကိုလည်းတော်တော်များများပါကျွန်တော်တို့ကြီးညာထားပြီးတယ်ပေါ့ဒ
ီ
website တွေဒီ Facebook တွေမှာတော့ဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့လို့လေတယ်လီဖုန်းမရှိလို့ရှိရင်လည်းဘယ်လိုလုပ်ဆက်သွယ်လို့ရမှာလဲ
ဘာလို့လို့မရဘူးဟုတ်တယ်အဲ့ဒါကိုလေကျွန်တော် clock ဆဲမှာကျွန်တော် contract clock ဆဲမှာထည့်ရေးထားရမယ်လေအဲ့လိုမရေးထားဘူးဆိုလို့ရှိရင်သူလည်းသူ့လူမလောက်ပဲဝင်ရှိနေတာ
အိမ်ဒီအခုအလုပ်သမားတွေနေနေပေါ့နော်ဥတီမဝင်းတော့ကလေဒီ helping hands နဲ့ home လို့မလုပ်နေတယ်ဆိုတဲ့ခါကျသူတို့တွေလို့လေဘယ်လိုအကောင်းဆုံးအကအကွယ်ပေးနိုင်ပါလေရှင
်ဘလို့အကောင်းဆုံးအကူအညီပေးနိုင်မယ်ဆိုလို့ရှင်ကျွန်တော်ကမတစ်ကပါလဲဆိုလို့ရှင်အင်းကူအလုသမားတွေဒီကိုထွက်လာပြီးတော့အလုလို့ဖို့အတွက်ကိုနော်အစွားလေးပြီးတော့ဥပဒေလေးတစ်ခုတော့ပြသန်းပင်တယ်လို့ကျွန်တော်ရှင်ပါဆိုလို့ရှင်
ဘာလို့ဆိုလို့ရှိရင် terms of contract ဆိုအဲ့ကျတော့ဘာတွေပါမလဲအလုပ်ချင်ရဘလောက်အဲ့အဲ့လိုမျိုးတွေကိုဒီအစိုးရပြီးတော့ဥပမာဖိလစ်ပီးမှာဆိုလို့ရှိရင်သူကဘာလဲဆိုရှင်သူက migrant workers and overseas Philippines act ဆိုပြီးတော့သူမှရှိတယ်ပြီးရခါကျတော့ဒီ recruitment and employment of overseas workers rules and regulations ဆိုပြီးတော့သူကအဲ့ဒါတွေရှိတယ်ကျွန်တော်တို့ဒီမှာကျတော့အဲ့လိုမျိုးမရှိဥပမာဆို illegal recruitment တွေပေါ့ခုနကပြောလို့ပွဲစားဆိုပြီးတော့တင်းလို့တယ်သူကဒီပဲဒီကိုပို့လိုက်တယ်ပို့ရတဲ့ဒီက agency နဲ့ဆက်ပြီးတော့ပေါ့မဆိုလို့ရှိရင် agency to agency ဆက်ခုနကပြောလို့ဥဒီနဲ့တိချာလို့စာချုပ်စာရဟိုတိချာလို့အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့လောကကန်ရတာပို့ပြီးတော့လွယ်တယ်လေအခုဖြစ်တယ်ဆိုလို့ရှိရင်ဥမာဟိုဘက်ရန်ကုန် agency ကသူဘာတိတာဝန်ယူပေးရမယ်ဒီဘက်ကလည်းဒါရီဘာတိတာဝန်ယူပေးရမယ်ဆိုရဲအဲ့လိုဥပဒေလေးတစ်ခုကိုအစိုးရရည်ဆွဲပေးထားလို့ရှိရင်ပြဿနာနည်းနည်းတော့ညော့သွားမှာအများကြီးမဖြစ်တော့ဟာ agency ဒီကောင်၌ပမာစိုးရမှာနော်တရားဝင်တဲ့ agency ကခုနကျွန်တော်ပြောတဲ့ဒီချာ training မပေးတာ right ဘာလို့မလုပ်တာစာချုပ်ကိုဒီချာချုပ်မပေးတာတခုချင်းတောင်းဝင်မယူတာအဲ့ဒါတွေရတယ်ကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ You can bend but never break me
cause it only serves to make me more determined ဒေါ်လလတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့စနေမနက်ခင်းနေမှာတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးဆောင်မျောနားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်မှာတော့နယူးယောက်ကရဲဝင်တန်း DJ သမားတက်ဆက်ပြည်နယ်ကိုဘာကြောင့်ဒုတိယဆီလီကွန်ဗယ်လီလို့တင်စားခေါ်ကြတယ်လဲဆိုတဲ့အကြောင်းကိုအောင်အောင်ကတင်ပြပေးထားပါတယ်
ဒီလိုမျိုးက DJ သမားတူဟာရဲဝတ်စုံဝင်ထားပါတယ်ဒါပေမဲ့လည်းဒါဟာပါတီတွေမှာဝတ်ဆင်လေးရှိတဲ့ဝတ်စုံမျိုးတော့မဟုတ်ပါဘူးတကယ်ရဲဝတ်နဲ့တူက DJ သမားဖြစ်နေတာပါ DJ ကိုအပျော်သဘောနဲ့စခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့တကယ်ကိုအလေးနဲ့လိုက်စားဖြစ်ခဲ့တယ်လို့နယူးယောက်ရဲဌာနလက်ထောက်အရာရှိ Accurate ကသူ့အတွေ့အကြုံကိုပြောပြပါတယ်အခုခါမှာတော့နယူးယောက်ရဲဌာနအနေနဲ့ရက်ွက်အတွင်းလူလူနဲ့ထိတွေ့ဆက်ဆံရမှာ DJ ကိုဂျာကန်ပေါင်ကူအဖြစ်လဲအသုံးချနိုင်ခဲ့ပါတယ်နယူးယောက်ရဲဌာနကလက်ထောက်အရာရှိတဦးဖြစ်သူအကူရော့ကိုသူ့အားလက်ချေရောက်ရင်ဒီဂျေသမားတယောက်အနေနဲ့တွေ့နိုင်ပါတယ်။အသက်၅နှစ်အရွယ်လေးကဂီတကိုချစ်မြတ်နိုးခဲ့တာလို့သူကပြောရတယ်
။ My mom had a compact stereo and on the stereo
ကျွန်တော်အမေမှာကက်ဆက်ပလေယာအသေးလေးရှိပါတယ်။ကျွန်တော်အဲ့ဒီချိန်ကငယ်သေးတော့အမေတိန်းထားတဲ့စင်ပေါ်ကကက်ဆက်ပလေယာကိုခြေပြားထောက်လှမ်းကင်ပြီးကျွန်တော်နားထောင်ခဲ့မှုတဲ့ hip hop တချင်တွေအတိုင်းလိုက်ဆိုကြည့်ပါတယ်။
ရည်ရမှာ9နှစ်ကြာစစ်မှုထမ်းချိန်နဲ့အနည်း20ကြာရဲအရာရှိတာဝန်ထမ်းဆောင်လာချိန်၄ထိတိုင်အောင်ရော့ချာဂီတကိုဆွဲလန်းနှိမ့်ချလာခဲ့တာပါ။အဲဒီနောက်ရဲဝန်တန်းအနေနဲ့ရက်ကွနီလူလူအကြားပေါင်ကူဆက်ဆံမှုအနေနဲ့ Cops and Kids ဆိုတဲ့ DJ ပြိုင်ပွဲမှာ Roach ပါဝင်ရှင်ပြန်ခဲ့ပါတယ်။
It was an event where the cops couldn't really win the battle but they would get a chance.
ဒီလိုပွဲမျိုးမှာရဲတွေဘက်ကမနိုင်နိုင်ပါဘူး။ဒါပေမဲ့လည်းကိုယ်အစွမ်းအစကိုတော့ပြနိုင်တာပေါ့လေ။အဲ့တုန်းကဗီဒီယိုကိုလည်းလူတွေတော်တော်များများတွေးကြပြီးတဲ့နောက်ဒီလိုလူလူနဲ့ဆက်ဆံတဲ့ပွဲမျိုးတွေမှာရဲယူနီဖောင်းဝတ်ပြီး DJ သမားအဖြစ်ပါဝင်ရပါတယ်
။အခုခါမှာတော့ Roacher DJ Ace အဖြစ်ကုန်နိုင်တွေအားကစားပြိုင်ပွဲတွေမှာတလကိုအနည်းဆုံးနှစ်ခါဖြောပြင်းနေရပါတယ်
I think it's great. I just came here to buy socks.
ဒီမှာချေးလာဝယ်ရင်းနဲ့ DJ ကြည့်လိုက်ရတာပါ။အရန်ကောင်းပါလေလို့ပေးသက်တူကပြောသွားတာပါ။ရဲဌာနအနေနဲ့လူလူနဲ့အစဉ်အမြဲထိတွေ့ဖို့အတွက်ဦးစားပေးဆောင်ရွက်ပါတယ်။အထူးသဖြင့်လူငယ်တွေနဲ့ရင်းနှီးမှုရဖို့အတွက်အထောက်အကူပြုတယ်လို့ Roach ကပြောပါတယ်။
Some people don't think I'm a real police officer and people are very
ချိုးရီကကျွန်တော်ရဲလို့တော့မထင်ကြပါဘူး uniform ဝတ်ထားတဲ့ DJ သမားဆိုပြီးပိုရင်းရင်းနှီးနှီးဆက်ဆံကြပါတယ်မိကွန်းတွေလည်းဆုံမိကြပါတယ်ရဲဝင်တဲ့99တန်းသမား9ရာခိုင်နှုန်းကကျွန်တော်လိုပဲတာမန်လူတွေပါပဲလို့သူတို့ကလည်းပြောခွင့်ရခဲ့ပါတယ
်ဂီတဟာအသက်ဘေးအန္တရာယ်နီးတဲ့လုပ်ငန်းခွင်ကစိတ်ဖိစီးမှုကိုလည်းပြေပြောက်စေတယ်လို့ဆိုပါတယ
် The individual actually recognized me from the neighborhood
ကျွန်တော်လည်းမြန်မာတမ်းမိနေတဲ့ဓာတ်ကင်တောင်းရမ်းနေသူအိမ်ကြီးချင်းတယောက်ကိုအဲ့လိုမလုံးမိဖို့ပြောတဲ့အခါမှာသူကဓာတ်ကိုချက်ချင်းအောက်ချလိုက်ပါတယ်။နားလည်မှုရှိထားတာကြောင့်ပါ။အဲ့နောက်သူ့ကိုဆေးရုံခေါ်သွားပေးပြီးကုသပေးပါတယ်။အဲ့နောက်သူဟာအင်ဂျီမယ်ရီနေတဲ့ဂရာမှာဆက်မနေတော့ပဲဘဝကိုပြန်တည်ဆောက်ပြီးအိမ်အောင်ရသားကျအခုတော့ Queen's Park မှာရောက်နေပါတယ်
။ Roacher သူ့ရဲ့ DJ တေးသွားတွေကို Instagram မှာလည်းတင်ပါတယ်။
online လူမှုကွန်ရက်အကောင့်တွေကမိတ်ဆွေစင်းနဲ့မှာတော့လှုပ်ဖော်ကင်ဘက်ရဲဝန်နှန်းတွေပါဝင်တယ်လို့သူ့ရဲ့ဂီတကိုအားပေးကြတဲ့နယူးယောက်နဲ့ကမ္ဘာတဝန်းကလူတွေလည်းရှိနေကြပါတယ်ခင်ဗျာ Texas ပြည်နယ် Austin မြို့မှာကုမ္ပဏီဌာနခွဲသစ်တစ်ခုဖွင့်လှစ်မဲ့အကြောင်း Apple ကုမ္ပဏီကနေ2018ခုနှစ်နှစ်ကုန်ပိုင်းမှာကျင်းပပါတယ်နေထိုင်စရာအသက်သာတလို့ဤပညာတက်ကြွတဲ့လူသားတွေလည်းပေါ်များပြီးID နဲ့ပတ်သက်တဲ့နာမည်ကြီးတက္ကသိုလ်တွေကနေလဲ ID နီးပညာရှင်တွေမွေးထုတ်ပေးနေတာကြောင့် Texas ပြည်နယ်ဟာနီးပညာကုမ္ပဏီတွေကိုဆွဲဆောင်နေတဲ့ပြည်နယ်တစ်ခုဖြစ်လာပြီးဒုတိယ Silicon Valley အဖြစ်နဲ့တောင်တင်စားပြောဆိုကြပါတယ်။စုဦးတင်ထွေလုပ်ငန်းရှင်တွေဖြစ်လာဖို့လေ့ကျင့်သင်ကြားပေးနေတဲ့ Dallas မြို့ကတက္ကသိုလ်မှာဆိုရင်ဘန်နာရင်ကျက်စီဂျိုသွေးတို့စတဲ့ကိုယ့်ရဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေပါဝင်တဲ့ဟန်ချင်းပုံစံခက်ဆန်းဆန်းလေးတစ်ခုကို Texas ပြည်နယ်တက္ကသိုလ်ကပွဲလွန်ကြောင်းသားငန်ငွေငါဖန်တီးထားပါတယ်။ကိုရေးကျမ်းမာရေးအချက်လက်ပါလေဘင်းမှာဆွဲရတဲ့ဆွဲပြားတွေထက်ဟန်ချင်းလက်ဝတ်ရတနာမျိုးဖန်တီးထားတဲ့အခါကျတော့ဆွဲပြားမဆွဲကျင်သူတွေအတွက်လဲလက်မှာဝတ်လို့ရအောင်ပါ။ဒါပေမဲ့လည်းလူအနည်းငယ်ကသာဒါကိုဝတ်ဖြစ်ကြတယ်လို့ငွေငါပြောပါတယ်။
In America as of today there are more than 100 people have more than one medical
America မှာဆိုလူသန်း100လောက်ကယောဂတစ်ခုမဟုတ်တစ်ခုရှိနေပြီသူတို့တွေဟာဒီကိုယောဂအချက်လက်တွေပါဝင်တဲ့ hand chain ဒါမှမဟုတ်ဆွဲပြားဆွဲထားဖို့လိုပါတယ်အဲ့ဒီထဲက54သန်းဟာအမျိုးသမီးတွေဖြစ်ပါတယ်အရေးပေါ်ဌာနကိုရောက်လာတဲ့ Luna ရဲ့63ရာခိုင်နှုန်းမှာဆိုရင်သူတို့ရဲ့ကျန်းမာရေးနောက်ခံအခြေအနေတွေကိုဆေးရုံကလိုအပ်နေချိန်မှာမရရှိခဲ့ပါဘူး
ဈေးကွက်အတွင်းမှာအဲ့လိုကိုရေးကျမရေးအချက်လက်တွေရေးထားနိုင်တဲ့ဟန်ချင်းတွေဆွဲပြားတွေရှိပေမဲ့လူတွေသိပ်မကြိုက်တဲ့ပုံဖြစ်တာကြောင့်သူကပုံစံအစမ်းထွန်လိုက်တာဖြစ်တယ်လို့ငြင်းကပြောပါတယ်တက္ကသိုလ်ရဲ့အကူအညီနဲ့သာကိုဘော့သက်ထရူနဲ့လှုပ်ထားတဲ့ဟန်ချင်းကိုဖန်တီးထုတ်လုပ်နိုင်တာလို့လည်းဆိုပါတယ်ပမော့ကစတီဗ်ဂွန်ဂရစ်ကတော့အခုလိုစွန့်ဦးတီထွင်ဖန်တီးခြင်းနဲ့ចောင်းသားတွေနဲ့ငွေကြေးစိုက်ထုတ်ပေးမဲ့သူတွေကိုတွစ်ဆုံကူညီပေးတယ်လို့ပြောပါတယ်
We educate, empower, and equip them. The empower side is really putting to work the two most important sources,
I guess you might say. အဓိကကတော့တူရလူတွေစုစည်းပြီးငွေချင်းနဲ့ပတ်သက်ပြီးတော့လည်းပြည်လဲအောင်အဓိကထောက်ပံ့ပြီးအားပေးပါတယ်။ပစ္စည်းတွေဖန်တီးထုတ်လုပ်ဖို့အတွက်နေရာကိုငှားတဲ့အခါမှာဒေါ်လာတန်းနဲ့ချီကုန်ကျနိုင်ပြီးဒီလိုလိုအပ်တဲ့နေရာတွေမျိုးတွေမှာငွေချေးထောက်ပံ့ပေးပါတယ်။
အထူးသဖြင့်တော့ Texas တက္ကသိုလ်ကပေါမော့ကားတွေကျောင်းသားတွေကပူးပေါင်းဆောင်ရွက်မှုရဲ့တန်ဖိုးကိုနားလည်ကြပါတယ်1954ခုနှစ်က Texas Instruments ဆိုတဲ့ကုမ္ပဏီဟာဒီကနေ့ကွန်ပျူတာတွေမှာသုံးနေကြတဲ့လျက်ကူးပစ္စည်းတွေကိုထုတ်လုပ်ခဲ့ကြပြီးတော့အဲ့ဒီကုမ္ပဏီတည်ထောင်သူတွေဖြစ်တဲ့ Cecil Green, Eric Johnson နဲ့ Eugene McDermott ကပဲ Dallas က Texas တက္ကသိုလ်ကိုတည်ထောင်ခဲ့ကြတာပါဒေသဖွံ့ဖြိုးတိုးတက်ရေးမှာနည်းပညာဟာအရေးပါကြောင်းGreenbrick ကအခုလိုထောက်ပြပါတယ
်။ They themselves were entrepreneurs and part of the motivation for them to start a
university လုပ်ငန်းရှင်တွေဖြစ်ကြပါတယ်။ဒီပညာကိုလေ့လာဖို့စင်ခေါ်မှုတွေလည်းသူတက်သူမှစလေ့လာစေဖို့တွန်းအားဖြစ်စေပါတယ်။သူတို့ပြင် Texas မြောက်ပိုင်းနဲ့ Dallas ပတ်ဝန်းကျင်တိုးတက်ပြထွန်းမှုတွေဟာ Dallas မြို့က Texas တက်သူအတိုင်းဖြစ်လာပါတယ်
။ Brian Hong ကတော့ software engineering ကိုလေ့လာနေသူပါ။သူဟာအသက်21နှစ်အရွယ်မှာAR VR နည်းပညာသုံးလုပ်ငန်းနှစ်ခုကိုပူတဲ့တည်ထောင်သူတူဖြစ်လာပါတယ
်။ We create immersive experiences so VR or AR software
လုပ်ငန်းတွေအတွက် AR VR software တွေရေးပေးရပါတယ်။တခြား application တွေလည်းရေးပေးရပါတယ်။ Game ၊ကုန်သွယ်ရေး၊ပညာရေး၊ကျန်းမာရေးနဲ့ပတ်သက်တာတွေလည်းအပါအဝင်ပါ။အခုဆိုရင်ကျွန်တော်တို့လုပ်ငန်းလဲပတ်လာတာ2နှစ်လောက်ရှိပြီးဒီနေ့ဆိုရင်သိင်္ဂနက်အမျက်ဆုံးရပါတယ်။
အခုနောက်ဆုံးဖန်တီးနေတဲ့ software ကတော့ရဲတင်နန်းတွေအတွက်ပါဒီလုပ်ငန်းအကောင့်တွေပေါ်ရမှာလဲကျောင်းကအများကြီးထောက်ကူပေးတယ်လို့ Brian ကပြောပါတယ်ကျောင်းမှာတော့အတွေ့အကြုံရှိသူအကြံဉာဏ်ပေးနိုင်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးအကြံယူနိုင်ပါတယ်ကိုလျှောက်လှမ်းနေတဲ့လမ်းကြောင်းဟာအောင်မြင်မှုစီကိုလားဘာတွေလိုအပ်နေသေးလဲစသဖြင့်လည်းသူတို့ကအကြံပေးနိုင်ပါတယ်ဒါပေမဲ့လည်းလမ်းကြောင်းမှန်ပေါ်ကနေအောင်မြင်မှုပန်းနိုင်စီလျှောက်လှမ်းမယ်ဆိုတဲ့တန်ရိပ်ထံကတော့ချထားဖို့လိုပြီးအဲ့လိုအောင်မြင်မဲ့သူတွေထဲမှာတော့ Brian လည်းတယောက်အပါအဝင်ဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆုံးလေးအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နှဆင်နိုင်ပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီတစ်ပတ်တော့
အာကာသခီးသွားတွေအတွက်စမ်းသပ်လေ့လာနေတဲ့စိတ်ပညာရဲ့ဆံရတီထွင်ဖန်တီးမှုတွေအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကကြောပြပေးပါတော့အမေရိကန်နဲ့ဥရောပပါဝင်နိုင်ငံတကာအာကာသနဲ့လေကြောင်းဆံရစူးစမ်းလေ့လာတဲ့ဌာနတွေဟာဒုံးပြန်လွှတ်တင်ရုံတင်မဟုတ်ပဲလာမယ့်ဆယ်စုနှစ်လောက်အတွင်းအာကာသခီးရှည်သွားဖို့အတွက်ပါပြင်ဆင်နေကြတာဖြစ်ပြီးဒီထဲမှာအာကာသခီးအတွက်လိုအပ်မဲ့ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်တဲ့ Space Medicine အာကာသဆေးပညာရလည်းပါဝင်ပါတယ
်2018မနှစ်ကနှစ်ကုန်လောက်မှာအင်္ဂါသွားမယ့်အာကာသယင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အဖာအိမ်လမ်းကြောင်းဥနံရံတဆူးတွေပြက်တာရယ်နောက်ပြီးတော့ဥနောက်ချိုးရင်းတာယောဂဗျာကြောင့်အသေးစောမယ်ဆိုတဲ့ဟာကိုသူတို့တည်တည်ချာချာစပြီးတော့တွေ့ပါတယ်။ဒါမနစ်ကနှစ်မကုန်ခင်လောက်မှစတွေ့တာပါ
။ကမ္ဘာလေးလူထဲမှာနေသားကျနေတဲ့လူခန္ဓာကိုယ်ဟာအာကာသထဲမှာဘယ်လိုပြောင်းလဲမှုတွေကြုံရနိုင်ပါသလဲ
။တိဒါတဲ့အချက်ကတော့ကမ္ဘာပေါ်မှာတက်ရှိသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာဥမာအားဖြင့်ရေတက်က80 90ရာခိုင်နှုန်းလောက်ရှိတယ်ဟာ။ဒီကိုယ်လုံးကိုဒီကမ္ဘာပေါ်မှာကမ္ဘာဆွဲအားနဲ့အညီမျှတာသာရှိနေအောင်ကဘာဝကဘာဆွဲအားနဲ့ချိန်ပြီးတော့ထားပါတယ်ဒီအာကာသတဲ့ရောက်သွားလို့ကဘာဆွဲအားလည်းမဲ့သွားရောအဲ့ဒီပမာဏကကိုယ်ပေါ်မှာမျက်မျက်တရတာမရှိတော့ဘဲနဲ့ကိုယ့်ရဲ့အထက်ပိုင်းကိုအစမတန်တွန်းတင်လိုက်တဲ့ဓာတ်ပုံရိုက်လိုက်လို့ဒီအာကာသယင်မှုတွေရဲ့ပုံစံပုံဖြစ်နေလဲဆိုတော့ကိုယ်ခန္ဓာအထက်ပိုင်းကတော်တော်လေးကိုကြီးနေတာကိုတွေ့ရပါတယ်အဲ့တော့နှလုံးသွေးလေပတ်မှုပြောင်းတာနှလုံးခုန်တာပြောင်းသွားတဲ့ဟာကိုတွေ့လာပါတယ်ပြီးတော့အာကာသယင်ထဲမှာမဟုတ်ဘဲနဲ့အာကာသယင်ရဲ့အပြင်ဘက်ကိုထွက်ပြီးတော့အလုံးလုံးမယ်ဆိုလို့ရှိရင်အာကာသဝတ်ဆုံဘူးရပါတယ်။ DPR လုံးဝမရှိတဲ့အတွက်ဒီအာကာသဝတ်ဆုံကို PR အောက်ဆီဂျင်အပြည့်နဲ့ပေးပါတယ်။ကျွန်တော်တို့ကဘာပေါ်မှာအသက်ရှူနေတဲ့အခါမှာ80ရာခိုင်နှုန်းလောက်ကနိုက်ထရိုဂျင်ပါပါတယ်။အဲ့တော့ဘာလို့ပေးရလဲဆိုလို့ရှိရင်နိုက်ထရိုဂျင်ကိုတဖြည်းဖြည်းလျှော့ပြီးတော့အောက်ဆီဂျင်ကိုတဖြည်းဖြည်းတင်ပေးရပါတယ်။နေလို့ရအောင်ဖြစ်သွားတဲ့အခါကျတော့မှအပြင်ထွက်ပြီးလမ်းလျှောက်ခိုင်းပါတယ်အာကာသအပြင်တွေကို။အဲ့လိုဖိအားပြောင်းသွားတဲ့အတွက်ခန္ဓာကိုယ်ရဲ့ဇီဝပြောင်းလဲမှုရုပ်တရက်ဖြစ်တာကြောင့်နာမကျန်းဖြစ်တာကိုတွေ့ရပါတယ်။ဘာရိုထရောမာလို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်မျက်လုံးတစ်ဝိုက်မှာနီရဲရောင်ပြီးဖြစ်လာတယ်။ယောဂကိုစပြီးတွေ့ရပါတယ
်။အာကာသယင်မှုတွေမှာဖြစ်ပေါ်တဲ့ယောဂတွေကိုဆန်းစစ်ဖို့အတွက်လိုအပ်တဲ့စက်တွေအတွက်ပါသူတည်တနာလှုပ်ပြီးတီထွင်ကြရတာဖြစ်ပါတယ
်။အာကာသယင်မှုတွေရဲ့တမ်းမာကြီးအထိတ်စစ်တဲ့အခါ X-ray တို့ CT scan တို့ magnetic resonance imaging ပေါ့နော် MRI လို့အဲ့ဒါတွေလုပ်ဖို့အာကာသယင်ထဲမှာအဲ့လောက်လေးတဲ့ပြည့်အဲ့လောက်ကြီးတဲ့ပစ္စည်းကိုထည့်လို့မရတဲ့အတွက်အခုအာကာသဆေးပညာရှင်တွေက ultrasound ပေါ့နော်အသံနဲ့ပုံရိပ်ကိုဖမ်းတဲ့ ultrasound နဲ့ဒီကိုယ်လုံးကိုရိုက်ပြီးလေ့လာတဲ့စက်ကိုယူသွားရပါတယ်။ကဘာပေါ်မှာလည်းဒီ ultrasound နဲ့ခန္ဓာကိုယ်ရဲ့အတွင်းမှာလဲပတ်နေတာကိုကြည့်နေကြပါ။ဒါပေမဲ့အလွန်တရာမှကိုကြည်လင်ပြတ်သားတဲ့ပုံဖော်နိုင်တဲ့ ultrasound စက်ကိုအခုတီထွင်နေပါတယ
်။ Now အာကာသနဲ့ကြုံရတာတစ်ခုကကိုခံအားတစ်ဖြည်းဖြည်းနည်းလာတာပါ
။ Body immune system ကိုခံအားညော့သွားတာကိုလည်းတွေ့ရပါတယ်။အပီပီဆိုင်ရာအာကာသစခန်းမှာဘာကြောင့်ဖြစ်တယ်လဲဆိုရင်ကဘာဆွဲရမရှိတဲ့နေရာမှာယောဂဖြစ်တဲ့ဒီ bacteria ပိုးတွေကိုမွေးထုတ်လိုက်တဲ့နှုံးကကဘာပေါ်မှာတဲ့အစတော်တော်ကိုများတာကိုတွေ့ရတယ်။အဲ့တော့ကူးစက်ယောဂဖြစ်မှုကပိုပြီးမြန်လာပါလိမ့်မယ်။ဒီ bacteria ရတဲ့ယောဂကိုကုဖို့အတွက် penicillin လို့ပေါ့နော် antibiotic ပဋိဇီဝဆေးလို့ဆေးမျိုးကယူကဘာပေါ်မှာတုံးတဲ့ဆေးမျိုးနဲ့မတိုးတော့ဘူးဆိုတာကိုသိလာပြီ။အဲသိလာတဲ့အတွက်ပိုပြီးတော့အစွမ်းထက်တဲ့ဆေးတွေကာကွယ်ဆေးတွေကိုအခုကျွန်တော်တို့ရှာနေရပါတယ
်။ဟာကာတာခီးရှည်သွားရင်နွမ်းနဲ့နှုံးချီလာရကနောက်ဆက်တွဲဆိုးကျိုးတွေရှိနိုင်ပါတယ်။
အာကာသယင်မှုတွေတွေ့ရတဲ့ကျန်းမာရေးပြဿနာပေါ့နော်နောက်တစ်ခုကတော့လွယ်လွယ်နဲ့ fatigue ပေါ့နော်ပင်ပန်းနွမ်းနေတာပေါ့အဲ့လိုဖြစ်တာဘာကြောင့်လဲဆိုရင်ကဘာဆွဲရမရှိတော့ပဲနဲ့ကိုယ့်ရဲ့ဟန်ချက်ပျောက်သွားတာလည်းပါပါတယ်ကဘာဆွဲရရှိတဲ့အတွက်ကျွန်တော်ကိုယ့်ဟန်ချက်နဲ့ကိုယ်လမ်းလျှောက်တယ်ဟိုမှာဟန်ချက်မရှိတော့ဘူးအဲ့တော့လေထဲမှာမျောပြီးတော့တွားနေတဲ့အတွက်အုံနောက်တို့နားတို့သွေးလည်ပတ်မှုတွေဒုက္ခပေးပြန်ပါတယ်အဲ့တော့ဒီပင်ပန်းနွမ်းနေမှုကြောင့်ဖြစ်ရတဲ့အဓိကအကြောင်းရင်းကိုသူတို့ပြန်ပြီးလေ့လာဘာကြောင့်ဖြစ်ရလဲဆိုတော့ circadian rhythm ပေါ့နော် cycle ပြောင်းသွားတာကိုပြောပါအာကာသရဲ့ရောက်သွားတဲ့အခါကျတော့နေ့တို့ညတို့မှောင်သွားတာတို့လင်းတော့တာမရှိတော့ဘဲနဲ့အာကာသစခန်းထဲမှာ24နာရီမှာတစ်ခါကဘာဦးတစ်ပတ်လည်မဲ့အစားမိနစ်90တိုင်းလည်နေတဲ့အခါကျတော့နေ့ည24နာရီနေဝင်နေထွက်နေအမြဲတမ်းချိန်စပြီးနေတဲ့ကဘာပေါ်ကလူတွေအတွက်ကဇီဝပုံမှန်လည်ပတ်မှုပြောင်းသွားတာပေါ့ပြောင်းသွားတဲ့အခါကျတော့ဒီအိပ်ရေးပြက်တာမောတာလွယ်လွယ်နဲ့ပင်ပန်းတာဒီယောဂတွေကအဲ့ဒီမှာစတယ်လို့မြင်ရပါတယ်
အ အာကာသထဲမှာအနေကျရင်ဖြစ်လာနိုင်တဲ့ယောဂတစ်ခုကအယိုးပွားယောဂပါ။အ
ာကာသထဲမှာ၄-၅လလောက်နေပြီးတာနဲ့ဒီ bone density ပေါ့နော်ဒီအယိုးပွားယောဂကဖြစ်လာတာကိုတိုင်းလို့ရပါတယ်။ကဘာကိုပြန်ရောက်ပြီးမူလအယိုးချစ်လက်မှုတဘာဝအတိုင်းပြန်ဖြစ်ဖို့အသုံးချက်လောက်စောင့်ယူရပါတယ်။အဲ့ဒါဘာကြောင့်လဲဆိုတဲ့အခုဒီအဖြေရှာလို့မရသေးပါဘူး။အဲ့တော့သူ့ကိုအစာအတောက်တကူလုံးကိုမျက်နှုံးမြင့်နှိပ်တဲ့ကရိယာနဲ့နှိပ်ပေးတယ်အယိုးစစ်တွေအားကောင်းတဲ့ဆေးတွေကိုခုရှာဖွေနေရပါတယ်ကျွတ်သားတွေတန်ပါတာဘယ်ကျန်းမာရေးလေ့ကျင့်ခန်းနဲ့လုပ်ရမလဲဘာစီးဖို့ရမလဲဆိုတဲ့ဟာလေလေ့လာနေကြပါတယ
်အာကာသတဲ့သွားသူတွေအမြင်အာယုံချို့ယွင်းမှုဘာကြောင့်ဖြစ်လာတာပါလဲ
အာကာသတဲ့ရောက်သွားတဲ့အခါကျွတ်သားတွေမတန်တဲ့အခါကျတော့မျက်လုံးအိမ်ဘေးကထိန်းထားတဲ့ကျွတ်သားတွေကကြောရဲလာတဲ့အခါမြင်မကြည်လင်တာကိုတွေ့ရပါတယ်စက်တာဝလာမှာလက်ရှိတွေကျမ်းမာရေးထိခိုက်စေတဲ့ရောင်ကြီးတွေရှိပါတယ်ကဘာလီတူအိုးဆုံးအစွာတွေကသဘာဝအရာဒီအန်ဒီယာတွေမကြောက်ပါဘူးဒါပေမဲ့အာကာသတွေရောက်တော့ဒီရောင်ကြီးတွေရဲ့အကျိုးသက်ရောက်မှုခံရပါတယ်1982ခုနှစ်မှာဆိုဗီယက်အာကာသယာဉ်မှုဟာရက်200ကျော်အာကာသထဲမှာနေခဲ့တဲ့ကက်ထရက်မျက်လုံးတိမ်ဖြစ်ပြီးတော့အမြင်ကွယ်လွနီးပါးဖြစ်သွားတာကိုတွေ့ရပါတယ်
ရုပ်ပိုင်းဆိုင်ရာတွေမှာစိတ်ပိုင်းဆိုင်ရာအတွက်ပါအလေးထားပြီးသူတေသနာတွေလုပ်နေကြတာပ
ါအင်္ဂါကြိုသွားမယ်ဆိုလို့ရှိရင်သွားတာရယ်ပြန်တာရယ်နေတာနဲ့ဆိုလို့ရှိရင်၄နှစ်ခွဲ၅နှစ်လောက်ကြာပြီးအာကာသယာဉ်ကနေတနေရာထဲမှာအကြာကြီးနေရတဲ့အခါစိတ်ဖောက်ပြန်တဲ့ဟာမဖြစ်အောင်ဘယ်လိုဖန်တီးယူမလဲဆိုတာကိုအာကာသစိတ်ပညာဆိုင်ရာသူတေသနာပြုလုပ်မှုမှာအလွန်အရေးပါတယ်အတွက်တစ်ကမ္ဘာလုံးမှာရှိတဲ့အာကာသအေဂျင်စီကအရန်ကိုစူးစမ်းနေကြပါတယ်တစ်ချိန်တည်းမှာပေါ့နော်ဒီအာကာသဈေးဝပေရကာကွယ်တဲ့ဈေးတွေစိတ်ယောဂကုနေတွေကနေဈေးအတစ်တွေပေါ်လာတဲ့အခါကျတော့လက်ရှိနေစဉ်တုံးဆွဲနေတဲ့ကုသနေတဲ့ဈေးပညာကိုအတော်ကိုအထောက်အကူပြုတယ်ဆိုတာကိုတွေ့ရပါတယ
်အာကာသဈေးပညာဟာအာကာသအတွက်တမကကမ္ဘာမြေပေါ်မှာလက်တွေ့အသုံးဝင်နေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာအစီအစဉ်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24/50/51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်တောင်ပိုင်းနယ်စပ်ကနိုင်ငံတော်လုံခြုံရေးနဲ့လူသားချင်းစာနာမှုအခြေအနေတွေကိုသမ္မတဒေါ်နယ်ထရန့်မကြာခင်မင်းနစ်ပိုင်းတွင်အင်ဗီဒူကနေပြောကြားမှာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာမဲ့ကုန်ချဆဲကိုကွန်ဂရက်စ်လွှတ်တော်ရဲ့အတည်ပြုချက်မလိုပဲရနိုင်အောင်သမ္မတကနိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေတာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်မမှုတွေနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်သွားမယ့်အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။နှစ်ဖက်တာဝန်ရှိသူတွေရှေ့သတင်းပတ်တဲ့ဝါရှင်တန်မှာတွေ့ဆုံမယ့်အကြောင်းဒီနေ့ပဲကြေညာလိုက်ကြတာပါ။အိန္ဒိယပိုင်းကက်ရှမီးယားဒေသမှာလူမျိုးရေးတပ်ဖွဲ့ဝင်တွေအများအပြားထိခိုက်ဒေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေအပြင်းထန်တုံ့ပြန်သွားမယ့်အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပြုပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုမှာပါကစ္စတန်နိုင်ငံတိုက်ရိုက်ပတ်သက်နေတဲ့အကြောင်းမငင်းနိုင်တဲ့ထောက်ထားတွေတွေ့ရတယ်လို့လုံးဝထိကျင်ဖြစ်အောင်ဝိုင်းပယ်ဖို့လည်းတိုက်တွန်းနေတာပါ။တိုက်ခိုက်မှုနောက်ကမှပါဝင်သူတွေအနေနဲ့ကြီးကြီးမားမားပေးဆပ်ရမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကဒီကနေ့ပဲသတိပေးခဲ့တာပါ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥပဒေချန်ပီယံရှစ်နေဦးကုန်ဒီရန်ကုန်ပြည်ပဆိုင်ရာလေးစိတ်မှာလွန်ခဲ့တဲ့နှစ်ကျော်ကအနိကပြစ်ခတ်တပြက်ခဲ့တဲ့ကြည်လင်းနဲ့ပူးပေါင်းကြံစီခဲ့သူဖြစ်အောင်ဝင်းစော်တို့ကိုအင်းစိန်မြောက်ပိုင်းခရင်တရားရုံးကတည်ရန်စီရင်ချက်တွေချမှတ်လိုက်ပါတယ်။2019ဇန်နဝါရီလ29ရက်နေ့တုန်းကပြစ်ခတ်မှုတွင်တက္ကစီရင်မောင်းကုနေဝင်းတည်ဆုံးမှုတွေနဲ့ကြည်လင်းကို1,020နဲ့လက်နက်ကင်ဆာမှုတွေ1,003အပြစ်ပေးခဲ့ပြီးပြစ်ဒဏ်တွေကိုတရားစီချခံမှုလဲတရားရုံးကဆုံးဖြတ်ခဲ့ပါတယ်။တပြက်မှုမှာပူးပေါင်းကြံစီသူတွေဖြစ်နေတဲ့ဇေယျဖြိုးကို1,005နဲ့အောင်ဝင်းထုံးကို1,003စီအပြစ်ပေးခဲ့တာပါ။တပြက်ဖို့နောက်ွယ်ကနေအဓိကစီစဉ်သူဖြစ်ယုံကြည်ထားကြတဲ့အောင်ဝင်းခိုင်ကတော့လွတ်မြောက်နေဆဲဖြစ်ပြီးအမြင့်ဆုံးတည်ရန်အပြစ်ပေးနိုင်တဲ့လူသတ်မှုပုံမှန်တွေပါဝင်ရာဇဝတ်ကြောင်းနဲ့တရားစွဲဆိုထားပြီးဖမ်းဝရမ်းလဲထုတ်ပြန်ထားဆဲဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Tino Knolias ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.